to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2019ခုနှစ်အောက်တိုဘာလ24ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 1925 32, line to meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနားဆက်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေပေါ်တူရကီကထိုးစစ်ဆင်တာလုံပန်ခွင့်မရှိပြီးတဲ့လောက်ရဖြစ်အမေရိကန်ကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဥရောပသမဂ္ဂ EU ရဲ့2019ခုနှစ်လူ့ခွင့်ရေးဆိုင်ရာစကားလုံးစုကိုတရုတ်နိုင်ငံမှာထောင်နဲ့တသက်ကြားခံနေရတဲ့ဝီဂါမွတ်စလင်ပညာရှင်ချီးမြှင့်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့သူညင်ညာပေးသွားမှာပါ။
အခုညဘက်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအနက်တချို့ကိုဘဆန်ချာကျွန်းဘက်ကိုရွှေ့ပြောင်းပေးရည်ဒီနှစ်ကုန်ပိုင်းမှာစတင်နိုင်မယ့်အစီအစဉ်နဲ့ပတ်သက်လို
့ Ere que somano zai bolla shanta rogami le lishti de din Ere si azizaro mitino da ke hoy digi
tumara yanu ရိုဟင်ဂျာဒုက္ခသည်အကြီးကဲတူပြောပြသွားတာနဲ့တူထုတ်လွှင့်ပေးဖို့ရှိပါတယ်တခါမွန်ပြည်သက်ပါတီနဲ့ကရင်မျိုးသားအစီယုံလက်နက်ကိုင်တိုင်းရင်းသားနှစ်ဖွဲ့ရဲ့အောက်ခြေတက်တွေမကြာခဏပြစ်ခတ်မှုညှိနှိုင်းနေကြပေမဲ့ပြစ်ကတ်နေကြတဲ့အခြေအနေရှမ်းပြည်နယ်ဒနုကိုပိုင်အုတ်ချုပ်ခွင့်ရဒေသတွေကမြေဧက2000ကျော်ပေါ်မှာတရုတ်ကုမ္ပဏီကခဲတပ်ထုတွေတရားမဝင်ထုတ်လုပ်နေတာကိုကန့်ကွက်တာနဲ့အတူရာသီဥတုဖောက်ပြန်မှုနဲ့မုန်တန်းတိုင်ခံနိုင်ရေးပြင်ဆင်မှုကြောင့်သတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်းတို့ကပြောပြပေးပါမယ်ရှင်။
စီးရီးယားနိုင်ငံရှေ့မြောက်ဒေသကကတ်တပ်ဖွဲ့တွေပေါ်တူရကီကထိုးစစ်ဆင်တာလုံပန်ခွင့်မရှိတဲ့လောက်ရဖြစ်အမေရိကန်ကာဝေးဝန်ကြီးမတ်အက်စပါကပြောဆိုလိုက်ပါတယ်။နေဆက်ဒေသမှာလုံခြုံရေးအတွက်ရုရှားနဲ့ပူးတွဲကင်းလဲဖို့သဘောတူခဲ့တဲ့တူရကီဟာလမ်းမကိုဦးတည်နေပြီလို့လည်းပြောဆိုလိုက်တာပါ။တူရကီဟာအမေရိကန်ကိုစူးစူးဝါးဝါးအခြေအနေနဲ့ရင်ဆိုင်ရအောင်လုပ်ခဲ့တယ်လို့လည်းမြောက်အတ္တန်တိတ်စာချုပ်ဖွဲ့ NATO စီးဝဲတွေတက်ဖို့ဘယ်ဂျီယံနိုင်ငံဘရပ်ဆဲကိုရောက်လာတဲ့ဝန်ကြီးအက်စပါကပြောဆိုခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေစီးရီးယားကနေပြန်ရောက်သိမ်းဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲတူရကီကထိုးစစ်တွေစခဲ့တာပါ။တူရကီရဲ့စစ်စင်ရေးတွေရဆိုင်မှုလည်းအမေရိကန်ကကြားဝင်ဆက်ဆက်ပေးခဲ့ရပါတယ်။ဒေါ်နယ်ဒေါ်နယ်ထရန့်ကတော့အပြစ်ခတ်ရဆက်ထားရကနေအပြစ်ဒဏ်ရဆက်လိုက်ပြီဖြစ်တဲ့ကြောင်းတူရကီကအာမခံပြောကြားခဲ့တဲ့အကြောင်းနဲ့အပြန်အလှန်တွေနဲ့တူရကီပေါ်အမေရိကန်ရဲ့တန်ခတ်ရေးယူမှုတွေရုပ်သိမ်းမဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။ဒေသရင်းညီညာရေးအတွက်တခြားလူတွေတာဝန်ယူကြလိမ့်မယ်လို့လည်းဒေါ်နယ်ထရန့်ကပြောခဲ့ပါတယ်။ISIS စစ်တပ်တွေကြော်တွေကိုအမေရိကန်ကနှိမ့်နှင်းရမှာအဓိကမဟာမိတ်ဖြစ်တဲ့ကတ်တပ်ဖွဲ့တွေနဲ့မြောက်အတ္တန်တိတ်စာချုပ် NATO ဖွဲ့ဝင်မဟာမိတ်တူရကီနိုင်ငံတို့ကြားစီးရီးယားနိုင်ငံနဲ့တိုက်ခိုက်နေရတဲ့အဆုံးသတ်နိုင်အောင်အမေရိကန်ကအောင်မြင်မြင်ဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာပါ။တူရကီဆိုရကအကြမ်းဖက်သမားတွေဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေတူရကီနဲ့စီးရီးယားနယ်စပ်ဒေသကနေရှင်းလင်းမှုရည်ရွယ်ပြီးထိုးစစ်ဆင်ခဲ့တဲ့တူရကီနိုင်ငံကစစ်ဆင်ရေးတွေအဆုံးသတ်ပြီဖြစ်တဲ့အကြောင်းအမေရိကန်ကိုအသိပေးခဲ့ပြီးနိုင်ပိုင်းကြံမှာပဲသမ္မတထရန့်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
American သမ္မတ Donald Trump ဟာနိုင်ငံရေးရည်ရွယ်ချက်နဲ့ Ukraine နိုင်ငံပေါ်ဖိအားပေးခဲ့သလားဆိုတာကိုစုံစမ်းနေတဲ့အောက်လွှတ်တော် Democrat အမတ်တွေကသူတို့တောင်းဆိုထားတဲ့အရေးကြီးတဲ့အချက်အလက်တွေကိုနိုင်ငံကြရေးဌာနကပေးဖို့ဗုဒ္ဓဟူးနေ့တုန်းကထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။သမ္မတကိုတရားစွဲသင့်မသင့်စုံစမ်းမှုတွေနဲ့ဓာတ်ရိုက်ပတ်သက်နေတဲ့ပြီးခဲ့တဲ့လပိုင်းတွေအတွင်းကတန်တမန်တွေကြားအပြန်အလှန်ဆက်သွယ်စာတွေ၊ email တွေ၊ text message တွေနဲ့တခြားအချက်အလက်တွေကိုအိမ်ပြူတော်ကမပေးဘဲထိန်ချန်ထားတယ်လို့လွှတ်တော်အမတ်တွေကပြောပါတယ်။သမ္မတအနေနဲ့နိုင်ငံအကျိုးစီးပွားအတွက်မဟုတ်ဘဲသူ့ရဲ့ပုံကိုရေးနိုင်ငံရေးအကျိုးအမြတ်အတွက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူအပေါ်စုံစမ်းပေးဖို့အတွက်ယူကရိန်းပေါ်ဖိအားပေးခဲ့သလားဆိုတဲ့စုံစမ်းမှုအတွက်အဲ့ဒီအချက်လက်တွေကတိတ်ကိုအခရာကြတယ်လို့စုံစမ်းမှုတွေကိုလုပ်နေတဲ့အောက်လွှတ်တော်ကော်မတီ၃ခုကဥက္ကဋ္ဌတွေကပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့ဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်မပြောခင်နဲ့ပြောကြားပြီးနောက်ပိုင်းအမေရိကန်တန်တမန်တွေနဲ့ယူကရိန်းတာဝန်ရှိသူတွေကြားဆက်သွယ်ပြောကြားချက်တွေကိုတောင်းဆိုထားတဲ့ထဲမှာပါဝင်ပါတယ်။တကယ်လို့အမေရိကန်နိုင်ငံသားရေးဌာနကလွှတ်တော်ရဲ့တောင်းဆိုမှုတွေကိုဆက်လက်ပြီးတော့အခန့်နေမယ်ဆိုရင်တော့အာဏာထိန်းကြီးဖို့လွှတ်တော်ကဥပဒေတိုင်ဆောင်ရွက်မှုတွေအပေါ်အနှောက်အယှက်ပေးနေတာလို့သတ်မှတ်မှာဖြစ်ကြောင်းနဲ့အခုလိုအချက်အလက်တွေမပေးရတာကတမ္ပရကသူ့ရဲ့နိုင်ငံရေးအကျိုးအတွက်လုပ်နေတာဆိုတဲ့ပြောဆိုမှုတွေကိုအထောက်အကူဖြစ်စေလို့မပေးတာလို့ကောက်ချက်ဆွဲနိုင်မှာဖြစ်ကြောင်းအောက်လွှတ်တော်ကော်မတီဥက္ကဋ္ဌတွေကပြောကြားခဲ့ပါတယ်။အင်ဂျီရိုနိုင်ငံသားရေးဌာနနဲ့ အစိုးရဌာနတချို့ကလွှတ်တော်စုံစမ်းရေးကော်မတီတွေရဲ့ဆင့်ခေါ်တောင်းဆိုမှုတွေကိုမလိုက်နိုင်နိုင်ဘူးလို့တုံ့ပြန်ထားကြပြီးမြဲတချို့အစိုးရအရာရှိတွေကတော့အစိုးရရဲ့ထုတ်ပြန်ချက်တွေကိုအာခံပြီးတော့လွှတ်တော်ကော်မတီတွေမှလာရောက်ထွက်ဆိုနေကြပါတယ်
ပါကစ္စတန်နိုင်ငံကဘာသာရေးထုတ်မြတ်နေရာတစ်ခုကိုအိန္ဒိယနိုင်ငံကစစ်လူမျိုးပြားမှုတွေနေဆက်ဖြတ်ကျော်လက်ပတ်ခွင့်ပေးမဲ့တမိုင်းဝင်သဘောတူညီချက်ကိုနှစ်နိုင်ငံကြားဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်။နျူကလ িয়ার နဲ့ပိုင်ဆိုင်ထားကြတဲ့တောင်အာရှဒေသကနှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာပဲရှက်ရှက်ပါပါပူးပေါင်းဆောင်ရွက်မှုတွေ့ခဲ့ကြရတာပါ။စစ်ဘာသာရေးကောင်းဆောင်ဂူရုနာနက်16ရာစုခေတ်ကကွယ်လွန်ခဲ့ရာနေရာမှာတည်ဆောက်ထားတယ်လို့အစင်လာယုံကြည်ထားကြတဲ့ဂူဒဝါရာဖျားချောင်းရှိရာပါကစ္စတန်နိုင်ငံကကတ်တပူဝါမြို့ကိုတည်ထွင်လမ်းကြောင်းကနေအိန္ဒိယနိုင်ငံကစစ်ဖျားမှုတွေဗီဇာမလိုပဲနေဆက်ဖြတ်ကျော်ဝင်ရောက်ခွင့်ပေးမှာဖြစ်ပါတယ်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားရေးဌာနအကြီးအကဲရရှိဒီနေ့ကတ်တပူဝါနေဆက်မှာတွေ့ဆုံပြီးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါအိန္ဒိယနိုင်ငံကစစ်ဖျားမှု 5,000 လောက်ထိဖျားချောင်းကိုနေ့စဉ်လည်ပတ်နိုင်မှာဖြစ်တဲ့အကြောင်းလဲလက်မှတ်ရေးထိုးတဲ့အခမ်းအနားပြီးမှာပဲပါကစ္စတန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကပြောဆိုခဲ့ပါတယ်တပတ်လုံးလုံးဖျားမှုတွေမနှက်မိုးလင်းကနေညမိုးမချုပ်ခင်ထိလက်ပတ်ခွင့်ရမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါဖျားမှုတွေအတွက်တိစောက်ထားတဲ့အထူးဝင်ပေါက်ကတော့စစ်ဖျားဘာသာရေးခေါင်းဆောင်ဂူရုနာနက်2950ဖြစ်အထိမ်းမှတ်နေမတိုင်ခင်ရဲ့အနေငယ်လို့နိုဝင်ဘာ9ရက်နေ့မှာပါကစ္စတန်ဝန်ကြီးချုပ်အမရခန်ကိုရိုင်အုံမြင့်ချမယ်လို့လည်းကြေညာထားပါတယ်
ဟောင်ကောင်ဒီမိုကရေစီလှုပ်ရှားသူလူငယ်ကောင်းဆောင်တယောက်ဖြစ်တဲ့ဂျော်ရှူအာဝေါင်းကခရိုင်ကောင်စီရွေးကောက်ပွဲဝင်ဖို့တားဆီးခံရတယ်လို့ပြောကြားလိုက်ပါတယ်ကိုယ်စားလှယ်လောင်းနေရာ459နေရာအတွက်ဝင်အရွေးခံဖို့ရှောက်ထားသူပေါင်း1000မှာသူတယောက်တည်းကိုအတိမပြုသေးတာလို့ဒီကနေ့ပြောကြားခဲ့တာပါရွေးကောက်ပွဲကော်မရှင်ကိုသူသွားမိတဲ့အခါမှာသူ့ရဲ့ကိုယ်စားလှယ်လောင်းရှောက်ထားမှုကိုအတိပြုမဲ့အရာရှိနင်မကောင်းဖြစ်နေတယ်လို့တုံ့ပြန်ကြောင်းဟောင်ကောင်လွှတ်တော်ရုံးအပြင်မှာဂျော်ရှူအာဝေါင်းကပြောကြားခဲ့ပါတယ်နိုဝင်ဘာ24ရက်နေ့မှာကျင်းပမဲ့ခရိုင်ကောင်စီရွေးကောက်ပွဲအတွက်ရွေးကောက်ပွဲဝင်နိုင်ဖို့အောက်တိုဘာလ4ရက်နေ့ကသူလျှောက်ထားခဲ့တာဖြစ်ပါတယ်။သူရွေးကောက်ပွဲမဝင်နိုင်အောင်လို့ဘေကျင်းအစိုးရကဝင်ရောက်ပိတ်ပင်နေတယ်လို့ဝေါင်းကဆွဆွဲပါတယ်။ဟောင်ကောင်မှာခရိုင်ကောင်စီကိုပဲဟောင်ကောင်ပြည်သူတွေဓာတ်ရိုက်မဲ့ပေးရွေးချယ်နိုင်တာဖြစ်ပါတယ်။အုပ်ချုပ်ရေးကောင်စီဝင်တွေကိုတော့ဓာတ်ရိုက်မဲ့ပေးရွေးချယ်ရတာမဟုတ်ပေမဲ့အုပ်ချုပ်ရေးကောင်စီဝင်တွေကိုခရိုင်ကောင်စီဝင်တွေကခန့်အပ်ရတာဖြစ်ပါတယ်။ဟောင်ကောင်မှာ2016ခုနှစ်ကထိလှုပ်ရှားမှုတွေအတွင်လူသိများလာတဲ့တက္ကသိုလ်ကျောင်းသားဂျော်ရှူအာဝေါင်းဟာဒီမိုစစ်တိုပါတီကိုတည်ထောင်ထားပါတယ်။အဲဒီနောက်တစ်ချိန်မကဖမ်းဆီးထောင်ချခံခဲ့ရပါတယ်။အစိုးရတာဝန်နေရာတွေအတွက်ဝင်ပြိုင်ဖို့ကြိုးစားတဲ့တခြားဒီမိုစစ်တိုပါတီဝင်တွေကိုအရင်တုန်းကလည်းအရေးအချင်းမပြည့်ဘူးဆိုပြီးတော့ပယ်ချခံခဲ့ရဟုပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီဝေမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပသမဂ္ဂ EU ရဲ့2019ခုနှစ်လူ့ခွင့်ရေးဆိုင်ရာစကားရုပ်စုကိုတရုတ်နိုင်ငံမှာထောင်နှံတတိချွင်းချက်ခံနေရတဲ့ဝီဂါမွတ်စလင်ပညာရှင်အီလမ်တိုတီကိုကြီးမြှင့်လိုက်ပါတယ်။ပုံမှန်လင်းလင်းပြောဆိုရသူ2014ခုနှစ်မှာတုန်းကထောင်နှံပြစ်ပေးခံထားရတဲ့ဘေကျင်းတပ်သူစီးပွားရေးပညာပါမောက်ခဟောင်းဟာ2014ခုနှစ်ဇန်နဝါရီလတဲ့အဖမ်းမခံရခင်မှာတရုတ်နိုင်ငံကလူမှုရေးပြဿနာတွေနဲ့ပတ်သက်လို့ဝီဂါနဲ့တရုတ်ဘာသာတွေနဲ့ရေးသားခဲ့ဘူးသူလည်းဖြစ်ပါတယ်။ဒီကနေ့စုကြီးမြှင့်တဲ့အကြောင်းကြေညာခဲ့တဲ့ဥရောပပါလီမန်ဥက္ကဋ္ဌဒေးဗစ်ဆက်ဆိုလီကတော့ပါမောက်ခတူတီကိုချက်ချင်းပြန်လွှတ်ပေးဖို့တရုတ်နိုင်ငံကိုတောင်းဆိုခဲ့တာပါ။မြန်မာတပ်သားနဲ့တင့်မြတ်ရေးအတွက်ပြောဆိုခဲ့သူတူဖြစ်ပေမဲ့လည်းဟန်ပြတရခွင်ကနေထောင်နှံပြပေးတာခံခဲ့ရတဲ့အကြောင်းနဲ့တရုတ်ဆိုရကသူ့ကိုပြန်လွှတ်ပေးဖို့လူနည်းစုတွေရဲ့အခွင့်အရေးကိုလေးစားဖို့အလေးနဲ့တောင်းဆိုတဲ့အကြောင်းနဲ့ဥရောပပါလီမန်မှာပြောဆိုသွားခဲ့တာပါ။မနက်ဖြန်တောက်ချန်နေမှာအသက်50ပြည့်မဲ့ပါမောက်ခတူတီကိုစတင်မာလာတဲ့မှာတုန်းကလည်းဝီဂါလူနည်းစုတွေအားလုံးကိုစားပြောဆိုခဲ့သူတူဖြစ်ဥရောပကထိတ်တဲလူခွင့်ရေးစုတစ်ခုဖြစ်တဲ့ Vaclas Havel စုကိုချီးမြှင့်ခဲ့ပါတယ်။1988ခုနှစ်မှာစတင်ချီးမြှင့်ခဲ့တဲ့ EU ရဲ့လူခွင့်ရေးဆိုင်ရာစကားလုံးစုကိုတော့1990ပြည့်နှစ်မှာတုန်းကမြန်မာနိုင်ငံမှာဒီမိုကရေစီကျိုးပမ်းမှုတွေကိုဥဆောင်ခဲ့သူဖြစ်ဒေါ်အောင်ဆန်းစုကြည်ကိုလည်းချီးမြှင့်ခံခဲ့ရပူပါတယ်
။ဗြိတိန်နိုင်ငံလန်ဒန်မြို့အရှေ့ဘက်မိုင်30အကွာလောက်မှာတွေ့ရှိခဲ့တဲ့ကုန်တင်ကားထဲမှာတေဆုံးနေသူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ SS နဲ့ရဲတပ်ဖွဲ့ကအတည်ပြုလိုက်ပါတယ်။ Grace မြို့ကစက်မှုလုပ်ငန်းတွေရှိရာမှာလူသေအလောင်း39လောင်းကိုအေးကန်းကုန်တင်ကားထဲမှာပုံထုံးတွေကတွေ့ရှိခဲ့တာပါ။ အမျိုးသမီး၈ယောက်နဲ့အမျိုးသား၃၁ယောက်သေဆုံးခဲ့တာဖြစ်တယ်လို့ရဲကဒီကနေ့ပြောကြားခဲ့ပါတယ်။ကုန်တင်ကားမောင်းသူမြောက်ပိုင်းအိုင်ယာလန်တွေကအသက်၂၅နှစ်အရွယ်ယင်မောင်းကိုလူသတ်မှုနဲ့ဆက်လက်ဖမ်းဆီးစစ်ဆင်းနေပါတယ်။ဒီအမှုနဲ့ပတ်သက်လို့ဗြိတိန်နဲ့ဘယ်လ်ဂျီယမ်ရဲတပ်ဖွဲ့တွေပူးပေါင်းပြီးတော့ဆက်လက်စုံစမ်းနေကြပြီးမြောက်ပိုင်းအိုင်ယာလန်တွေရဲတွေကမတင်ကားတဲ့နေရာ၃နေရာကိုဝင်ရောက်စီးနှင်းရှာဖွေခဲ့ကြပါတယ်။ဒီကိစ္စမှာပတ်သက်နေပုံရတဲ့ရာဇဝတ်ဂိုင်းအဖွဲ့တွေကိုဖော်ထုတ်နိုင်ဖို့စ조사နေတယ်လို့ဗြိတိန်ရာဇဝတ်မှုနှိမ့်နှင်းရေးဌာနကပြောကြားပါတယ်။လူမောင်ခိုကူးလာပုံရတဲ့အဲ့ဒီကုန်တင်ကားရဲ့နောက်တွဲဟာဘယ်လ်ဂျီယမ်နိုင်ငံဇေဘရူဂါစစ်ကမ်းကနေ SS နယ်ထဲကပတ်ဖလစ်မြို့ကိုပုတ်ထုနေကူးပြီးမနေ့တနင်္လာကျော်လောက်မှရောက်လာခဲ့တာပါကုန်တင်ကားကောင်းပိုင်းကတော့မြောက်ပိုင်းအိုင်ယာလန်နယ်ကနေပြီးတော့ရောက်လာခဲ့တာပါပတ်ဖလစ်မြို့မှာနောက်တွဲနဲ့လာချိန်တာလို့ရဲကပြောပါတယ်အေဂန်ကွန်တိန်နာပါတဲ့နောက်တွဲနဲ့ချိန်ပြီးတဲ့နောက်မှာပတ်ဖလစ်မြို့ကနေပြန်ထွက်သွားခဲ့တဲ့ကုန်တင်ကားဟာတိတ်မကြခင်မှာပဲ Grace မြို့က Water Glade ဆက်မှုလုပ်ငန်းနေရာကိုရောက်ရှိရန်နာခဲ့ပုံရပါတယ်။ဒီကုန်တင်ကားကြီးထဲမှာလူကြီး38ယောက်နဲ့ဆယ်ကျော်သက်တယောက်ရဲ့အလောင်းတွေကိုပုတ်ထူးနေမနဲ့တနအိခွဲလောက်မှာအရေးပေါ်လူနာတင်ကားဝန်ထမ်းတွေကစတင်တွေ့ရှိခဲ့ကြတာဖြစ်ပါတယ်
။နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်းထုတ်နိုင်ဖြစ်နေပေမဲ့ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းတို့ကြားထူးခြားတဲ့ဆက်ဆံရေးကောင်းတွေရှိနေတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံမဲ့သတင်းကဒီနေ့ပဲပြောလိုက်ပါတယ်။နိုင်ငံဆက်ဆံရေးမပြေလည်တာတခြားအမေရိကန်ဆိုတာတာဝန်ရှိသူတွေအကြောင်းဖြစ်တယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်နဲ့မချသိရင်ကစကားပြောခဲ့တယ်လို့ဆိုတဲ့နိုင်ငံကြားရေးဌာနအချက်ပေးကန်ချေခွန်းကိုခုခါပြီးကိုရီးယားဘူသတင်းအေဂျင်စီကဖော်ပြခဲ့တာပါဝါရှင်တန်နိုင်ငံရေးလောကနဲ့အမေရိကန်ဆိုတာတွေကမူဝါဒချမှတ်သူတွေဟာစီးရခက်ကတွေးခေါ်နေတဲ့မြောက်ကိုရီးယားပေါ်ရန်လိုတဲ့သဘောထားတွေရှိနေတာကြောင့်ပြဿနာဖြစ်နေရတယ်လို့လည်းပြောဆိုထားပါတယ်နျူကလ িয়ার ရေးဆွေးနွေးမှုတွေမှာဒီနှစ်ကိုနောက်ဆုံးထားပြီးအမေရိကန်ဘက်ကကျင့်ကပ်ပုံတွေပြောင်းဖို့လည်းထပ်မံသတိပေးပြောဆိုထားပါတယ်
။ထိုင်းပြည်ရဲ့မဟာဝီဇီယာလောင်ကွန်ကနန်းတွင်းအမှုရန်6ယောက်ကိုယာရုကနေဖယ်ရှားလိုက်တယ်လို့နန်းတော်ကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူတင်မြောက်ထားတဲ့မိဖုရားငယ်ကိုတစ်ဆာမဲ့တယ်လို့ဆိုပြီးမိဖုရားငယ်ပွဲရောစစ်တပ်ယာရုကိုပါဖယ်ရှားခဲ့ပြီးရပိုင်းအကြမှာပဲအခုလိုနန်းတွင်းအမှုရန်တွေကိုထပ်ပြီးတော့ဖယ်ရှားလိုက်တာပါယာရုကနေဖယ်ရှားပြီးပေးထားတဲ့တော်ဝင်ပွဲတွေကိုပါပြန်ရုပ်သိမ်းခံရသူတွေထဲမှာယာရုအကြီးဆုံးကတော့ဒုတိယရဲဒုတိယဗိုလ်ချုပ်ကြီးဆာကိုကက်ချန်ထရာဖြစ်ပါတယ်သူကတော့တော်ဝင်နန်းတော်ဆိုင်ရာဘျူရိုမှာတာဝန်ထမ်းခဲ့သူဖြစ်ပြီးနန်းတော်နဲ့ဆိုင်တဲ့ပွဲတွေမှာတခါတရံကိုစားပြုရသူဖြစ်ပါတယ်ရဲဒုတိယဗိုလ်ချုပ်ကြီးဟာစီကမ်းမဲ့တယ်လို့ယာရုကိုအလွဲသုံးစားလုပ်တယ်လို့ပြင်းထန်တဲ့အသုံးနှုန်းတွေပြောပြီးတော့ကြေညာချက်ထဲမှာဆွဆွဲပါတယ်။နန်းတော်ဆောင်တပ်တွေမှာလုံခြုံရေးတာဝန်ယူထားတဲ့ကျန်9ယောက်ကိုလည်းအလားတူဆွဆွဲထားပါတယ်။ဒီကနေ့နန်းတော်လုံခြုံရေးတာဝန်ရှိသူတွေကိုအခုလိုထပ်ပြီးတော့ယာရုကနေဖယ်ရှားခဲ့တာနဲ့အခြေအနေတွေကိုကြည့်ချင်းအဖြစ်မိဖုရားငယ်ကိစ္စနဲ့သက်ဆိုင်နေပုံရတယ်လို့လေလာသူတွေကပြောပါတယ်ရှင်။ကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြမွန်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်နာဆင်ရပါမယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တချို့ကိုဘတ်ဆန်ချာကျွန်းကိုပြောင်းရွှေ့ဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကပြင်ဆင်ဆောင်ရွက်နေပြီးဒီနှစ်ကုန်ပိုင်းလောက်အစီအစဉ်တွေစတင်နိုင်မယ်လို့ယူဆပါတယ်။အဲဒီကိုမိမိစန္ဒာနဲ့အညီသွားရောက်ဖို့လက်ခံသဘောတူထားတဲ့ဒုက္ခသည်တချို့ရှိသလိုမသွားလို့တဲ့ဒုက္ခသည်အတော်များများလည်းရှိနေပါတယ်။တစ်ဖက်မှာဒုက္ခသည်တွေမြန်မာပြည်ပြန်နိုင်ရေးအစီအစဉ်တွေအရှိန်မြင့်ဆောင်ရွက်ဖို့မြန်မာအစိုးရကိုဖိအားပေးနေတာတွေလည်းရှိပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအပြောင်းအရွှေ့အခြေအနေဘလို့ရှိပါသလဲ။ AP သတင်းဌာနရေးသားချက်ကိုအခြေခံပြီးကိုသားညိုကပြောပြထားပါတယ်ရှင
်။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်ကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဒုက္ခသည်တသန်းလောက်ရှိနေပြီးတော့အင်တန်ကိုကြက်ကြက်တဲတဲနေထိုင်နေရတာကြောင့်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်အနေနဲ့ကဒုက္ခသည်ချုပ်ကိုဘင်္ဂလားပင်လယ်အော်ထဲမှာရှိတဲ့ပတ်စန်ချာကျွန်းကိုပြောင်းရွှေ့ဖို့စီစဉ်နေတာကြားပါပြီ။အခုဒီစီစဉ်ကိုမကြခင်လက်တွေ့စတင်မယ်လို့မျှော်လင့်နေရပါတယ်။ပက်စင်ချာကျွန်းဟာဘင်္ဂလားဒေ့ရှ်ကမ်းခြေနဲ့အတန်ငယ်ဝေးကွာပြီးတော့ရိုဟင်ဂျာတွေထွက်ပြေးကြတဲ့ဒီမြန်မာနယ်စပ်နဲ့လည်းနှီးပါတယ်။အဲ့ဒီကိုကိုဆန္ဒနဲ့ကိုပြောင်းရွှေ့လိုသူတွေကိုစကန်နီတဲမှာဆင်းကောက်ခံနေပါတယ်။ရိုဟင်ဂျာမိသားစု100လောက်ကသွားမယ်ဆိုပြီးတော့သဘောတူထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကြီးအန်တာဝန်ရှိသူတူဖြစ်တဲ့ကမဲဟူစိန်ကပြောပါတယ်။ပက်စင်ချာကျွန်းကိုဒုက္ခသည်တသိန်းလောက်ထိရွှေ့ပြောင်းနေရချပြီးဖို့ဘင်္ဂလားဒေ့ရှ်အစိုးရကလိုလားနေပါတယ်။ဒါကြောင့်မလို့နောက်ထပ်ဒုက္ခသည်တွေပါလက်ခံလာဖို့အာဏာပိုင်တွေကစီရင်ဆောင်နေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့အကြီးအကဲတူဖြစ်တဲ့ Noel Hossein Machi ကတော့သွားဖို့စိတ်ဝင်စားသူတွေရှိနေပေမဲ့အရင်ဆုံးအဲ့ဒီနေရာကိုသွားရောက်လည်လာလို့ရတယ်လို့ပြောပါတယ
်။ Era que somos Zaibullah Shantaro Family le sti de din. Era si asesaro mitino da que hoy de ki. Tuara yano tu de.
ဘာစံချောက်တော့ရိုဟင်ဂျာမိသားစု18ဆူလောက်သဘောတူထားပါတယ်။ကိုစန္ဒာနဲ့ကိုသွားလို့ရိုဟင်ဂျာတွေကို စခန်းတာဝန်ခံကစရင်လိုက်ကောက်ပြီးတော့စကားပြောနေပါလေဒီမှာဆက်နေဖို့ခဲ့မယ်ဘာစန်ချကျွန်းဟာနေထိုင်မှုလုံခြုံစိတ်ချရတယ်အစိုးရကလည်းနေထိုင်စားသောက်ဖို့စီစဉ်ဆောင်ရွက်ပေးမယ်လို့စခန်းတာဝန်ခံကပြောပါလေဒါပေမဲ့လည်းအဲ့ဒီကျွန်းကိုပြောင်းလို့တဲ့ရိုဟင်ဂျာတွေကပြောတာကအရင်ဆုံးသွားလေးလာခွင့်ပေးပါသူတို့စိတ်ကြိုက်တွေ့ရင်ပြောင်းမယ်မကြိုက်ရင်တော့မပြောင်းဘူးပေါ့အဲ့ဒီတော့မိသားစု18စုကသူတို့သွားမယ်ဆိုပြီးစခန်းတာဝန်ခံကိုစီရင်ပေးထားပါလေ
ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူကမဟဟွတ်စင်ကတော့လာမယ့်နိုဝင်ဘာလကုန်ဒါမှမဟုတ်ဒီဇင်ဘာလအထဲမှာပြောင်းရွှေ့တွေကိုစလုပ်တယ်လို့ပြောပါတယ
်ပြည်ထောင်စုဘာသာချရေဂျက်လော့ခ်ရင်းကေကေစထနန်တရယ
်ဘာသာညာကျုံးမှာရိုဂျာတသိန်းရွှေ့ပြောင်းနိုင်အောင်အစင်းနဲ့ဆောက်လုပ်ပြီးထားပါပြီကျွန်တော်တို့ရထားတဲ့စီရင်ကမိသားစု100ပြောင်းမယ်လို့သဘောတူထားပါတယ်သူတို့ဆန္ဒနဲ့သူတို့သွားတာပါတခြားရိုဂျာတွေလည်းကိုယ်ဆန္ဒနဲ့ကိုယ်သဘောတူလာကြဖို့စီရင်ဆောင်ရွက်နေပါတယ်ပြောင်းရွှေ့မဲ့ရက်တရက်တော့သတ်မှတ်ပါမယ်အဲ့ဒီတမရအတွင်းပြောင်းလို့တဲ့ဒုက္ခတွေအားလုံးအတွက်လိုအပ်တာတွေစီစဉ်ဆောင်ရွက်နေပါတယ်
။ဒီလိုမျိုးပြောင်းရွှေ့မှုတွေကိုမကြခင်ဆောင်ရွက်မယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကကုလသမဂ္ဂနဲ့နိုင်ငံတကာကိုပြောထားပြီးပါပြီ။အဲ့ဒီကျွန်းပေါ်မှာနေဖို့အိမ်စာတင်ကျောင်းဗလီစတဲ့ဒီအခြေခံစောက်အုံတွေပြင်ရေကြီးရေရှမ်းမှုကာကွယ်ရေးအစီအမံတွေလည်းပါဝင်ပါတယ်။ဒီအတွက်ဒေါ်လာတန်းတဲ့ချီကုန်ကြခံထားတယ်လို့ဆိုရတယ်။ဒါပေမဲ့လည်း New Hakuro လိုမျိုးဒုက္ခတွေကြီးမှာတော့စိုးရိမ်မှုတွေကရှိနေတော့မှာ။အခုဒီပြောင်းမယ့်နေရာဟာပစံချကျွန်းကိုဒီကနေပြီးတော့ကျွန်တော်နဲ့တူ3နိုင်လောက်ကြာမယ်။အဲ့ဒီမှာမတော်ဆဖြစ်တာဒါမှမဟုတ်ကျွန်းမှာရေကြီးတာမျိုးရှိလို့ရေကြီးတာမျိုးဖြစ်လို့ရှိရင်ဘယ်နဲ့လုံလဲ။ဒါတွေမဖြစ်ဘူးလို့လည်းအစိုးရကအာမမခံနိုင်ဘူး။အသက်အန္တရာယ်ရှိတဲ့ဒီနေရာကိုဘယ်သူကသွားကျင်ပါမလဲဆိုပြီးတော့နူဟာကူးကပြောသွားတာဖြစ်ပါတယ်။နောက်ထပ်ဒုက္ခသည်သူဖြစ်တဲ့ရှက်ဖီအလမ်ကလည်းတွားဖို့တူတူခါခါကိုမြင်ပါတယ
်။အားရထင်ကဆော့ဇာချိုဟုတ်တဲ့အားရဇာယင်ကင်ကိုရအားရနဲ့ဖုန်းနေတဲ့တော့သူပြောရခဲ့
။ဘလို့တွားနိုင်ပါလဲကွာ။ကြားရကြတယ်ကကျွန်တော်ကကြောက်နေတာ။အဲ့ဒီကြောင်ရင်ကျွန်တော်တို့သိမှာပါပဲ။အဲ့ဒီကိုခေါ်သွားမယ့်အစားဒီမှာပဲတတ်လိုက်ပါတော့။ဘလို့မှမတွားနိုင်ပါဘူး။
ဒုက္ခသည်တွေကိုအဲ့ဒီကျုံကိုရွှေ့ဖို့အစိုးရကကြိုးစားနေတာ2015ခုနှစ်ခေတ်ကဖြစ်ပါတယ်။ဒါပေမဲ့လို့ခုထိအောင်မြင်မြင်မလုပ်နိုင်သေးပါဘူး။ပင်လယ်ထဲမှာ20လောက်ကမှပေါ်လာတဲ့ဒီကျုံဟာမကြမကြရေကြီးတက်တဲ့နေရာမဟုတ်လို့လေကုလသမဂ္ဂရောလူခွင့်ရေးဖွဲ့တွေကပါအဲ့ဒီပြောင်းရွှေ့ရေးအစီအစဉ်ကိုသဘောမတွေ့ပါဘူး။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အစိုးရကတော့ဒါကိုလက်မလျှော့သေးပါဘူး။2018ခုနှစ်တုန်းကနောက်ထပ်ဒုက္ခသည်တွေအလုံးရင်းရောက်လာတဲ့နောက်မှာတော့နေထိုင်ရေးခက်လာတဲ့ကြောင့်ဒုက္ခသည်အချို့စိတ်ပြောင်းစာပြူလာပါတယ်။2019ရခိုင်မြောက်ပိုင်းမှာဖြစ်တဲ့ကြမ်းဖက်မှုတွေကြောင့်နောက်ထပ်ရိုဟင်ဂျာတွေရောက်လာပြီးတော့စခန်းတွေအတွင်းမှာဒုက္ခသည်ဥယျာဟာတသန်းလောက်ထိကိုဖြစ်လာတာပါ။တစ်ချိန်တည်းမှာဒီလူတွေကိုမြန်မာပြည်ကသူတို့ရဲ့နေရပ်ကိုပြန်ရွှေ့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာညှိနှိုင်းနေတယ်လို့ပဲသဘောတူညီချက်လည်းရထားပါတယ်။ဒါပေမဲ့လည်းနှစ်နိုင်ငံသဘောတူညီချက်အတိုင်းဒုက္ခသည်တွေနေရပ်ပြန်ရေးမှာလည်းဒုက္ခသည်တွေကသူတို့စိုးရိမ်ခြင်းနဲ့မပြန်နိုင်ဖြစ်နေပါတယ်။ဒီစီစဉ်ဖြစ်ဖို့ဆိုရင်လေဒုက္ခသည်တွေရဲ့ဆန္ဒသဘောထားအတိုင်းဖြစ်ရမယ်ဒီစီစဉ်ပေါ်မှာဒုက္ခသည်တွေရဲ့ယုံကြည်မှုတည်ဆောက်ရမယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကလည်းထောက်ပြနေပါတယ်ဒုက္ခသည်တွေဘက်ကလည်းသူတို့နေရာရင်းပြန်လို့ရှိရင်ဘေးကင်းစွာနေထိုင်နိုင်မှုနဲ့မူလနိုင်ငံသားအခွင့်အရေးတွေပေးဖို့တောင်းဆိုနေပါတယ်မြန်မာစစ်ရဘက်ကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေနိုင်ငံသားဖြစ်ရေးကိုမြန်မာစစ်စံစီစစ်ဆောင်ရွက်ပေးပါမယ်လို့အာမခံထားပါတယ်ဆိုတော့လက်ရှိအခြေအနေထိဆိုရင်တော့ဒီ Ranger ဒုက္ခသည်တွေအပြောင်းအရွှေ့ကတော့အနာဂတ်ကမရေမရာဖြစ်နေစေလို့ပြောအောင်ပါပါခင်ဗျာ
ကိုတန်းညုံပြောပြသွားတာပါရှင်။နယ်မြေအငင်းပွားမှုလို့ယူဆရတဲ့ပြဿနာကြောင့် KNU နဲ့ NMSP တို့ကြားအောက်ခြေပိုင်းတပ်တွေအခုတလတွင်မှမကြာခဏအပြန်အလှန်ပစ်ခတ်နေကြတာကြောင့်နှစ်ဖက်ခေါင်းဆောင်တွေဒီကိစ္စပြေလည်ရေးအကြိမ်ကြိမ်ဆွေးနွေးခဲ့ကြတဲ့ကြားကပဲမနေ့ကလည်းထပ်ပြီးတော့ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်။ပြဿနာတွေကိုအင်အားသုံးမဖြေရှင်းပဲဆွေးနွေးညှိနှိုင်းတဲ့နည်းနဲ့အဖြေရှာကြဖို့နှစ်ဖက်ခေါင်းဆောင်တွေသဘောတူခဲ့တဲ့အကြောင်းပူးရဲကြေညာချက်ထုတ်ပြန်ခဲ့ပြီးနိုင်ပိုင်းအကြာမှာပဲအခုလိုထပ်ပြီးတော့ပစ်ခတ်ခဲ့ကြတာပါ။အပြည့်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မွန်ပြည်သက်ပါတီ NMSP နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားအောက်ခြေတပ်ပိုင်းတွင်နားလည်မှုလွဲမလာတဲ့ပတ်သက်ပြီးဗဟိုဝန်ကျင်ဒေသနှစ်ဖက်ခေါင်းဆောင်တွေအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။နှစ်ဖက်တပ်အချင်းချင်းပြဿနာရှိလာရင်အင်အားသုံးမဖြေရှင်းမဲတွေ့ဆုံဆွေးနွေးအဖြေရှာသွားဖို့နဲ့ငြိမ်းချမ်းစွာအတူတကွနေထိုင်သွားဖို့သဘောတူညီမှုရခဲ့ကြောင်းအောက်တိုဘာလ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်နားလည်မှုရပြီးနိုင်ပိုင်းအတွင်းနှစ်ဖက်အောက်ခြေတပ်ဖွဲ့ချပြစ်ခတ်မှုတွေထပ်မံဖြစ်ပေါ်ခဲ့ပါတယ် KNU ဘက်ကတပ်သားတွေကရင်းမြူနဲ့အရှိတ်ဘက်ချမ်းမှာရှိတဲ့မွန်ပြည်သက်ပါတီရဲ့ငါးကလေးချောင်းစခန်းကိုဝင်ရောက်ပြစ်ခတ်ခဲ့တာလို့မွန်ပြည်သက်ပါတီဖျားသုံးစုဒုတိယတာဝန်ခံဗိုလ်ကြီးပကောင်းထော်ကပြောပါတယ်ပြစ်ခတ်မှုကြောင့်မွန်ပြည်သက်ပါတီဘက်ကတပ်သားတဦးသေဆုံးခဲ့ပြီးဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တစ်ဖက်တာဝန်ရှိသူတွေကိုလှမ်းကြောင်းကြားတဲ့အခါမှာတော့သူတို့အနေနဲ့ကျူးလွန်သူတွေကိုအရေးယူပေးမယ်လို့ KNU ဘက်ကပြောဆိုလိုက်ကြောင်းဗိုလ်ကြီးပကောင်းထော်ကဆိုပါတယ
်ဖြစ်တဲ့အကြောင်းကိုကျွန်တော်တို့နဲ့သူတို့လူကြီးတွေနဲ့စစ်ကောင်ရေးရောကိုလည်းကျွန်တော်တို့ဆက်လှမ်းပြောလိုက်တယ်လှမ်းပြောပြီးသူကတော့အရေးယူပေးမယ်လို့ကျွန်တော်တို့ဘက်မှာသတင်းပို့တယ်ပေါ့နော်
ဒီကနေ့ညနေပိုင်းမှာလည်း Blaydon 5ရွာမရောက်ခင်ချောင်းကြီးသွားတဲ့လမ်းဘက်မှာ KNU တပ်ဖွဲ့တွေကိုမြင်ခဲ့တယ်လို့ဝန်ကြီးသစ်ပါတီဘက်ကပြောပါတယ်ဒါနဲ့ပတ်သက်ပြီး KNU တာဝန်ရှိသူတွေကိုအကြောင်းကြားခဲ့ပေမဲ့သူတို့တပ်သားတွေမဟုတ်ကြောင်းစစ်ဆေးရေးအဖွဲ့ယုံတာဝန်ခံကပြန်လည်ပြောဆိုခဲ့တယ်လို့ဝန်ပြည်သစ်ပါတီဖျားသုံးစုဒုတိယတာဝန်ခံဗိုလ်ကြီးပကောင်းထော်ကအခုလိုပြောပါတယ
်သူတို့ကမဟုတ်သေးကျွန်တော်တို့အခုသွားချင်းမပေါ်ဒီနေရာကိုရှင်းမဆိုရင်စိုက်ပွဲဖြစ်လာမှဆိုရင်ကျွန်တော်တို့ဘက်ကဝန်ပြည်သစ်ပါတီကတော့ပြစ်ရှိဘူးလို့ပြောချင်တာပေါ့နော်သူတို့နဲ့ကြောင်ကြပြီးမှသွားချင်းတာလေ
ပြည်ခဲ့တဲ့အော်တိုဘာလ18ရက်နေ့တုန်းကလည်းဖျားသုံးစုမျိုးနဲ့ဘလဲတော်ဖိုင်ရွာနာကမွန်ပြည်သစ်တပ်စခန်းတစ်ခုမှာနှစ်ဖက်တပ်ဖွဲ့တွေထိတွေ့ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဖျားသုံးစုအနီးနှစ်ဖက်တပ်ဖွဲ့တွေမကြာခဏဖြစ်နေတဲ့နေမြေအငင်းပွားမှုပြဿနာကိုအဖြေရှာဖို့အတွက် KNU နဲ့ NMSP တာဝန်ရှိသူတွေအော်တိုဘာလ20ရက်နေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ရင်းရန်စွာအတူနေထိုင်မှုသဘောတူညီမှုရခဲ့တယ်လို့ထုတ်ပြန်ချက်အပြီးနိုင်ပိုင်းအတွင်ဖြစ်ခဲ့တဲ့မနေ့ကပြစ်ခတ်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့ KNU ဒုဥက္ကဋ္ဌဘဒုဆော့ကွယ်ထူးဝင်းကပြောပါတယ်
ကျွန်တော်တို့တော့တရားဝင်ပို့တော်တော့မရှိဘူးအပြင်းပဲကြားနေရတဲ့အပေါ်မှာဒီရဘလောက်တော့အဲ့ဒီမှာပါဝင်တဲ့ပုံကူတွေတော့သူတို့အရေးယူဆောင်ရွက်ဖို့တော့လုပ်နေတယ်လို့ကြားရတာပဲဘယ်လိုကြောင်းရင်းလဲဆိုတော့ကျွန်တော်မသိဘူးနော်
ဖျားသုံးစုဒေတာတစ်ဖိုင်မှာ NMSP နဲ့ KNU နှစ်ဖက်အောက်ခြေတပ်ဖွဲ့တွေအကြားအခုနှစ်ဧပြီလပိုင်းကစပြီးအခြေအနေတင်းမာပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တာပါဒါပေမဲ့အခုလိုဖြစ်နေတဲ့ကိစ္စတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတော့ထိခိုက်မှာမဟုတ်ဘူးလို့နှစ်ဖက်လုံးကပြောဆိုထားပါတယ
်မဆူဆူပြောပြသွားတာပါရှင်အခုရှမ်းပြည်နယ်ဘက်ကိုအလှည့်ပေးကြပါတယ်ရှမ်းပြည်နယ်ဒနုကိုပိုင်အုပ်ချုပ်ခွင့်ရရွာငံဒေတာမှာတရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ GPS နဲ့Harbor Star ကုမ္ပဏီတို့ဟာမြေဧက2000ကျော်ပေါ်မှာဝန်ထမ်း100ကျော်နဲ့တရားမဝင်ခဲတပ်ထုတူးဖော်နေတာတွေကိုဒေသခံတွေနဲ့အရက်ဖက်ဖွဲ့စည်းတွေကသက်ဆိုင်ရာကိုတိုင်ထားပါတယ်။အစိုးရဌာနဆိုင်ရာနဲ့လွှတ်တော်ကိုယ်စားလှယ်အရက်ဖက်အဖွဲ့တွေပါဝင်တဲ့စုံစမ်းရေးအဖွဲ့ဟာမကြာခင်ကအဲ့ဒီနေရာကိုတွားရောက်စစ်ဆေးခဲ့တာမှာတရားမဝင်တူးဖော်ထားတယ်ဆိုတဲ့အထောက်အထားတွေတွေ့ရတယ်လို့ပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
တရုတ်ကုမ္ပဏီ GPS ကဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာရှိရရွာငံဒေသမှာခဲတပ်ထုတန့်စင်ဖို့ခွင့်ပြုချက်ကိုပြည်အောင်စုဝန်ကြီးဌာနမှတင်သားဆဲဖြစ်ပြီး Harbor Star ကုမ္ပဏီရဲ့ခဲတပ်ထုတူးဖော်ခွင့်ကလည်းလိုင်စင်သက်တမ်းကုန်ဆုံးနေပြီဖြစ်ပါတယ်။ကုမ္ပဏီနှစ်ခုပူးပေါင်းပြီးမြေဧက2000ကျော်မှာအခုလိုတရားမဝင်ခဲတပ်ထုတူးဖော်တာတန့်စင်တဲ့လုပ်ငန်းတွေဆက်လုပ်နေပြီးလမ်းဖောက်တာမြေပြက်စီးရာတွေအတွက်ဒေသခံတွေကသူတို့ကိုအရေးယူပေးဖို့နိုင်ငံတော်အစိုးရစီတိုင်ကြားခဲ့ရပါ။ဒါကိုအစိုးရလွှတ်တော်ကိုယ်စားလှယ်နဲ့ရပ်ဘက်အဖွဲ့တွေပါတဲ့စုံလိုင်းရေးအဖွဲ့ဟာအခုလအတွင်းမှာပဲတွားရောက်ဆက်စစ်ခဲ့ပြီးတရားမဝင်တူးနေရဆိုရဲခိုင်လုံတဲ့ထောက်ထားတွေရရှိခဲ့ကြောင်းစုံလိုင်းရေးအဖွဲ့ခေါင်းဆောင်အနေနဲ့ပါဝင်ခဲ့တဲ့အမှတ်1တပ်ထုတွင်ဝန်ကြီးဌာနလက်ထောက်ထွေထွေမန်နေဂျာဒေါက်တာနေစာလင်းက VOE ကိုပြောပါတယ်
။အမေကြီးချင်းနေရတော့တူးတာတာတွေ့ရဗျာ။အဲကျွန်တော်တို့ကလေ report ကိုကျွန်တော်ဝန်ကြီးရုံးတင်ဖို့လုပ်တယ်ဗျာ။ report ကိုကျွန်တော်ကိုဆက်စစ်ပြီးပါကြည့်အဲ့ဒါကိုလေ။ဟုတ်ကဲ့ဝတ်တပ်ထုတွင်ဥပဒေရအရေးကြီးပါဆိုခင်ဗျာ။ဟုတ်ပါ
မကြခင်လဲပြည်အောင်စုဝန်ကြီးဌာနကိုတင်ပြသွားမယ်လို့သူကပြောပါတယ် GPS ကုမ္ပဏီဟာဒေတာကန်အများစုကိုစီးရုံးနိုင်ခဲ့ပြီးသူတို့အကောင့်ထဲပေါ်နေတဲ့တပ်ထုတူးဖော်ရေးကိုထောက်ခံလက်မှတ်ရယူနိုင်ခဲ့ပါတယ်ဒီကိစ္စကိုရွာငန်းဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေတာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းအပါအဝင်အရက်ဘတ်အဖွဲ့အစည်းတချို့နဲ့ကြေးရွာဒေတာကန်တချို့ကဒါကိုကန့်ကွက်ခဲ့ပြီးပြည်သူ့လွှတ်တော်အစည်းအဝေးကိုပြီးခဲ့တဲ့ဩဂုတ်လ18ရက်မှာတင်ပြခဲ့ပါတယ
်ဒီစုံစမ်းစစ်ဆေးရေးအဖွဲ့ကနေပြီးတော့အစီအင်္ဂလာဝန်ကြီးဌာနကိုတင်ပါမယ်။အော်ကျွန်တော်ကလည်းကျေးဇူးတော်မှာမိကိုကျေးဝေးပြန်မိကိုတင်ထားတယ်ပေါ့နော်။ဒီကိစ္စတွေတရားမဝင်ပါဘူး။ရက်ပါလို့ကျွန်တော်ပြောခဲ့တယ်။ဒါပေမဲ့ကျွန်တော်20ရက်နေ့10လသွားတဲ့ဒီအောင်ဆက်လေလေတဲ့အတွက်ကြောင့်ကျွန်တော်ထားလို့လက်မခံပါဘူးလို့
။အော်တိုဘာ21ရက်က GPS ကုမ္ပဏီဘက်ကဒေတာကန်တွေနဲ့တွေ့ပြီးနှစ်ဖက်ပြည်လည်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ရွာငံဒေတာကန်ဒီဘက်ကတော့တတ်ထုတူဖို့ရာကိုဆက်ပြီးလက်ခံသွားမှာမဟုတ်ဘူးလို့ဒေတာကန်တူဖြစ်သူဦးကြံတင်ကအခုလိုပြောပါတယ်။
ဒီ GPS ကုမ္ပဏီကံကွက်ရတာတော့အနာကတခုကျွန်တော်တို့ဒီဘက်ပေါင်းကြံသင်္ကေတနေတဲ့ဘုံမျိုးနဲ့ကံကွက်တယ်ခင်ဗျာ။ကျေရိုးတော့ခမန်းပါတယ်ဒီကုမ္ပဏီတော့တော့မဆုံးတော့ဘူးသူတို့မရရတဲ့အနည်းနဲ့ကြီးတဲ့လူတွေကိုအေးပြီးတော့ဝင်လိမ့်မယ်လို့ကျွန်တော်တို့ကတော့ဒီမြတ်ကြီးခမန်းလာတော့အဲ့ဒီကခမန်းနေတယ်ခင်ဗျာ။ဒါဒီမဲ့ကျွန်တော်တို့တော့လက်ခံဖို့မရှိပါဘူး
။ GPS နဲ့ Harbor Star ကုမ္ပဏီနှစ်ခုကဒေတာကန်တွေကိုပြန်တောင်းပန်ပေးဖို့အပါအဝင်ပျက်စီးသွားတဲ့လမ်းတွေစိုက်ပျိုးမြေတွေတူးထားရဲ့ကျင်းတွေရောချေးပြန်ပေးဖို့တူးထားရဲ့လုပ်ငန်းတွေရပ်ဆိုင်ပေးဖို့သူတို့ခံထားရဲ့ဝန်ထမ်း100ကျော်အတွက်နင်းနာကြေးပေးဖို့စရာရေးပါဝင်အချက်5ချက်ကိုဒေသခံတွေဘက်ကအော်တိုဘာလ21ရက်မှာကုမ္ပဏီဘက်ကိုတင်ပြတောင်းဆိုထားပါတယ်။ GPS ကုမ္ပဏီဟာတရုတ်အခြေစိုက်ကုမ္ပဏီတစ်ခုဖြစ်ပြီးတပ်ထုတွင်ဝန်ကြီးဌာနနဲ့2014ကစပြီးကလောမြို့နယ်ဘော်ဆိုင်ဒေသမှာအကျိုးတူလုပ်ခဲ့ရလဲဖြစ်ပါတယ်။
ပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA ရဲ့ကြာသပတင်းညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။ခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ရာသီဥတုပြောင်းလဲဖောက်ပြန်လာနေတဲ့ကမ္ဘာကြီးမှာမုန်တိုင်းတွေမကြာခဏဖြစ်လာသလိုလေပြင်းတိုက်ခတ်နှုန်းတွေလည်းပိုးပြီးတော့ပြင်းထန်လာနေပါတယ်။ဒါကြောင့်လေပြင်းဒဏ်ခတ်နိုင်အောင်ကြိုတင်ပြင်ဆင်နိုင်ဖို့လေ့လာမှုတွေကိုလည်းလုပ်နေကြရပါတယ်။ Maryland ပြည်နယ်မှာရှိတဲ့သုတေသနလုပ်ရာနေရာတစ်ခုကို VOA သတင်းတောက် Iacopo Lucy ကိုတိုင်သွားရောက်ပြီးတော့ Hurricane ပြင်းအားတွေကိုလေ့လာခဲ့ပါတယ်။အပြည့်အစုံကိုမဆုမြတ်မွန်ကပြောပြပေးပါလိမ့်မယ်ရှင်။
ရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်လေမုန်တိုင်းတိုက်ခတ်တဲ့အချိန်တွေပိုဆိတ်လာသလိုလေပြင်းတိုက်နှုန်းတွေကလည်းပိုပြီးပြင်းထန်လာနေပါတယ်။ဒါကြောင့်အင်ဂျင်နီယာတွေဘိသုကပညာရှင်တွေအနေနဲ့ဘလောက်အထိခိုင်ခတ်တဲ့အဆောက်အဦတွေစောင့်တင်တယ်လဲဆိုတာကို Maryland ပြည်နယ်တက္ကသိုလ်က Glenn L. Martin လေပြင်းအားတိုင်းဆက်ကြီးကလေ့လာဆန်းသပ်ပေးနေပါတယ်
။ You measure the wind speed at which they will blow off and that tell and with various fastening methods.
မတူတဲ့နည်းတွေသုံးပြီးတော့ခိုင်မြဲအောင်ခြိထားတာတွေဘလောက်လေပြင်းအားမှာလွင့်ဆင်ထွက်သွားလဲဆိုတော့တိုင်းတာပါလေလွင့်ထွက်မသွားခင်လေပြင်းအားနဲ့လွင့်ထွက်သွားစေတဲ့လေပြင်းအားကိုနှိုင်းရှင်ကြည့်ပါလေနည်းနည်းလေးအပြောင်းလဲလှုပ်လိုက်ုံနဲ့လေပြင်းအားအများကြီးကိုခံနိုင်ရှိသွားတာတွေ့ရပါတယ
် Glenn L. Martin Windtunnel လေပြင်းအားတိုင်းဆက်ကြီးရဲ့ညွှန်ကြားရေးမှူး Jewel Barlow ရှင်းပြခဲ့တာပါလေပြင်းအားဘလောက်အထိခံနိုင်တယ်လဲဆိုတာကိုမော်တော်ကားတွေမှာပါတဲ့ antenna တွေအဝေးထိန် drone ရင်တွေကစားလို့ဂျိုဒူတွေရဟတ်ရင်တွေ truck ကားတွေအထိဒီမှာစမ်းသပ်ပါတယ် hurricane မုန်တိုင်းတိုက်ခတ်တဲ့အခါပြင်းအားဘလောက်အထိရှိတယ်ဆိုတာသိနိုင်ဖို့ VOA သတင်းတောက် Iraqo Policy က Glenn L. Martin လေပြင်းအားတိုင်းဆက်ကြီးနဲ့စမ်းသပ်ခဲ့ပါတယ် hurricane ပြင်းအားအဆင့်1ကနေပြင်းအားအဆင့်3အထိတိုက်ခတ်တဲ့လေပြင်းအားတွေကိုသူကိုယ်တိုင်ခန်းစားကြည့်နေတာပါဒီလေပြင်းအားတိုင်းဆက်ကြီးကတိုင်းတာတွေ့ရှိတဲ့အချက်အလက်တွေကနေလူတွေရဲ့အသက်တွေကိုကြိုတင်ကယ်တင်နိုင်ဖို့မျှော်လင့်နေကြပါတယ်။ဘာဟာမာကျွန်းမှာလူ90ထက်မနည်းသေဆုံးခဲ့ရတဲ့ဒိုရီယာဟာရီကိန်းမုန်တိုင်းရဲ့ပြင်းအားကအဆင့်5ဖြစ်ပြီးတော့တနအီလေပြင်းတိုင်နှုန်း285ကီလိုမီတာအထိပြင်းထန်ခဲ့တာပါ။ဒါကြောင့်နောက်မှအဆောက်အဦတွေကိုပိုပြီးလုံခြုံခိုင်ခန့်အောင်စောင့်မယ်ဆိုရင်လူသေဆုံးမှုတွေညွန်နေသွားမှာဖြစ်တယ်လို့ Glenn L. Martin ကသုတေသီတွေကမျှော်လင့်ထားကြပါတယ်။
So we certainly need to respect hurricanes. We need to respect them as we're planning for events in the future, as we're making decisions about
hurricane မုန်တိုင်းတွေရဲ့ပြင်းအားကိုထက်ထွက်စဉ်းစားဖို့ကျင်းပပေါက်လိုအပ်ပါတယ်။နာဂတ်မှာဖြစ်လာနိုင်တာတွေကိုကြိုတင်စီစဉ်ကြမယ်။အခြေခံအဆောက်အအုံတွေကိုဘယ်မှာတည်ဆောက်မယ်ဆိုတဲ့ဆုံးဖြတ်ချက်ချမယ်ဆိုရင်မုန်တိုင်းပြင်းအားတွေကိုလည်းထက်ထွက်ဖို့လိုအပ်ပါတယ်။ hurricane မုန်တိုင်းကြိုတင်ခန့်မှန်းချက်တွေကိုမိုးလေဝသဌာနတွေတာဝန်ရှိသူတွေကသတိပေးတဲ့အခါမှာဒီ3ပေးချက်တွေကိုအလေးနဲ့ထားဖို့လေလိုအပ်ပါတယ်လေ
Maryland တက္ကသိုလ်ကပါမောက်ခ Michelle Bensey ပြောခဲ့တာပါ Maryland တက္ကသိုလ်က engineer ဌာနမှာရှိတဲ့ Glenn L. Martin လေပြင်းအားတိုင်းဆက်ကြီးကနှစ်ပေါင်း80ကျော်အတွင်းလေခွင်းအားတိုင်းတာမှုပေါင်း2000ကျော်ကိုလုတ်ခဲ့ပေးပါပြီရှင
်မဆုမြတ်မောင်ပြပြသွားတာပါရှင်ကျမတို့ VOA ကိုစာရိုက်ကနေပြီးတော့ဆက်သွယ်လို့ရဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ24ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532တို့ကနေပြီးတော့နားဆင်နိုင်ပါတယ်။ဒီညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့တိုင်းရင်သားလက်နက်ကိုင်နှစ်ဖွဲ့ဖြစ်ကြတဲ့မွန်ပြည်သင်းနဲ့ KNU တို့ကြားမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့
ကျူရိုးကြကားတယောက်ကအမဝက်ထာတန်ခရီးတယ်လေအမတို့ကတိုက်ပွဲနဲ့ချက်လန့်ပြည်တော့ကမထီလဲလေလိုအောင်
KNU ဘက်ကအခုလိုပြောသလိုမွန်ပြည်သစ်ဘက်ကရောဘလို့ပြောသလဲဆိုတာတိုင်းရင်သတင်းလွှာကဏ္ဍမှာနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။ဒီတစ်ပတ်မှာတော့အပိုဆောင်ကာကွယ်ဆေးဝန်ဆောင်မှုပေးမယ့်အကြောင်းသိကြရမှာဖြစ်ပါတယ်။ပိုလီယိုဝက်သက်ဂျိုက်သိုးစတဲ့ရောဂါတွေကိုကာကွယ်ဖို့ထိုးဆေးစားဆေးတွေကိုအပိုဆောင်ပေးသွားမယ့်အစီအစဉ်ကိုအခုအောက်တိုဘာလ25ရက်နေ့ကနေ29ရက်အတွင်းစောင်ရွက်ပေးသွားမယ်လို့ကလေးအထူးကူတွေကပြောပါတယ်။ဘာကြောင့်အခုလိုမျိုးကာကွယ်ဆေးတွေကိုအပိုဆောင်ပြီးတော့ပေးဖို့လိုအပ်လာတာပါလဲ။ပြည်သူတွေဘက်ကရောဘလို့ပူပေါင်းစောင်ရွက်တင်ပါသလဲဆိုတဲ့အကြောင်းစေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက်ခကလေးထုခုဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကလေးထုခုဆရာဝန်ကြီးပမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မကြာခင်မှာဒီအပိုဆောင်ကာကွယ်ဆေးပေါ့နော်ကလေးတွေကိုတိုက်ကျွေးတာနဲ့ထိုးနှံတာတွေလုပ်မယ်လို့ကြားပါတယ်ဆရာဘယ်ရောဂါတွေအတွက်အဓိကလုပ်ပြီးမှလဲဆရာကြီ
းဟုတ်ကဲ့ပိုဆောင်ကာကွယ်ဆေးကိုယ်နဲ့တိုက်ကျွေးတာပေါ့နော်အဲ့ဒါလုံးမှာတော့ပိုလီယိုရောဂါတက်ကတိုက်ကျွေးမှာဖြစ်ပါတယ်ဒီဝက်သက်ကြိုက်သူရောဂါအတွက်ကတော့ဒီပိုဆောင်ကာကွယ်ဆေးထိုးနှံပေးမှာဖြစ်ပါတယ်ပိုလီယိုရောဂါကာကွယ်ဆေးပိုဆောင်တိုက်ကျွေးတာတော့ဒီကာကွယ်ဆေးလွှမ်းခြုံမှုနယ်တဲ့96မြို့နယ်မှာပေါ့နော်ဩဂတ်စ်လတည်းကတခါလုပ်ခဲ့ပြီးပါပြီအခုဒီအောက်တိုဘာလမှာပါဒီချိန်ထပ်မံတိုက်ကျွေးမှာဖြစ်ပါတယ်။နောက်ဒီဝက်သက်ပေါ့နော်ဝက်သက်ကြိုက်သူကာကွယ်ဆေးဒီပိုဆောင်ထုတ်နိုင်ရတော့အဲ့ဒီအောက်တိုဘာလထဲမှာအဲ့မျိုးနယ်မှာလုပ်မယ်။အဲ့တော့ဇန်နဝါရီ134မျိုးနယ်ပေါ့အဲ့မှာဆိုလို့ရှိရင်တော့ဒိုဝင်မာလာထဲမှာလုပ်မှာဖြစ်ပါတယ်။အဲ့ဒီမှာတော့ပိုလီယိုမပါပါဘူးခင်ဗျာ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလို့ဘာကြောင့်မလို့ဒီပိုလီယိုကာကွယ်ဆေးကိုတိုက်ကျွေးဖို့လိုလာတာလဲဆရာကြီး
။ပိုလီယိုကာကွယ်ဆေးကိုတိုက်ကျွေးဖို့လိုတာကတော့ကျွန်တော်တို့နိုင်ငံမှာဒီမကြခင်ပေါ့နော်ဂျူလာထဲမှာဒီပြင်းပြင်းနဲ့ဖောက်ပုံမျိုးနဲ့မှာဒီကာကွယ်ဆေးကနေသွန်ပြောင်းသွားတဲ့ရောဂါပိုးကြောင့်ပိုလီယိုဖြစ်ပွားတဲ့ကလေးတွေတွေ့ရှိခဲ့ပါတယ်။အများသောတော့ပေါ့နော်အဲဒီကလေးတွေမှာပိုလီယိုကာကွယ်ဆေးတိုက်ဆေးကိုဒီချိန်မှမရရှိခဲ့ပါဘူး။အဲ့တော့ဒီပိုလီယိုကာကွယ်ဆေးကိုပုံမှန်ကာကွယ်ဆေးတို့အစီအစဉ်မှာလေကျွန်တော်တို့က2လ4လ6လမှာတိုက်ဆေးပေးပါတယ်။နောက်ကြံတဲ့အခါမှာလေဒီပိုဆောင်ကာကွယ်ဆေးအဲ့ဒီတဲ့အချိန်ဒီမှာလည်းတိုက်ကျွေးပေးနေတယ်။ဆန္ဒကမမိလိုက်ဘူးပေါ့ဒီအချိန်မှာမတိုက်ပြည့်တော့ပြန်တိုက်တာလည်းလုပ်ပေးနေပါတယ်။အဲ့တော့ဒီကာဝဲစိတ်စွမ်းချုံမှုနယ်တဲ့မြို့နယ်96မြို့နယ်မှာပေါ့နော်။ဆိုလိုတာကာဝဲစိတ်နေရာရှိခဲ့တဲ့လေးတွေစီရင်အဲ့လိုအသွန်ကြောင်းပိုးကြောင်းလို့ဒီပိုလီယိုရောဂါလိုပုံစံမျိုးဖြစ်တာကြောသေးတာဖြစ်နိုင်ပါတယ်။အဲ့ဒါတွေကိုကာဝဲဖို့အတွက်ထပ်မံမိတိုက်ကျွေးပေးတာဖြစ်ပါ
တယ်။ဟုတ်ကဲ့ဆရာအဲ့တော့ပိုလီယိုကအရင်ဒီဩဂတ်စ်လမှာပထမအချိန်တိုက်ကျွေးပြီးတော့အခုဒုတိယအချိန်တက်ကျွေးမှာပါဆရာနော
်ဟုတ်ကဲ့တို့ကဒီဂျွန်လာပါဝင်ရဲ့ဖြစ်တဲ့ဒီဖာပေါ်နဲ့အနည်းငါမျိုးနဲ့12မျိုးနဲ့မှာအိတ်မကြခင်ကာလမှာပဲတို့ဖြစ်ပြီးမကြခင်မှာတိုက်ပြီးသားပါတနည်းဒီ96မျိုးနဲ့မှာလည်းပထမအချိန်ကတော့တိုက်ပြီးသားပေါ့နော်ပထမ round ပေါ့အချိန်တိုက်ပါတယ်အခုကဒီအော်တိုဘာလာထဲမှာဒုတိယအချိန်ပေါ့နော်ပြန်လည်တိုက်ပြီးမှဖြစ်ပါ
ဟုတ်ကဲ့ဆရာအထက်ကဘယ်မျိုးနဲ့တွေဖြစ်မလဲဆရာကြီး
96မျိုးနဲ့ရတော့ဒီနေ့တိုင်းအကုန်လုံးကပါပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘလို့ဘယ်အချိန်မှာလဲဆရာကြီ
းဒီသက်ဆိုင်ရက်ွက်တွေလိုက်ပေါ့နော်ဆိုလိုတာအော်တိုဘာတွေ25နဲ့29နိုဝင်ဘာလထဲမှာဆိုလို့ရှိရင်26နဲ့28ကြာတော့တို့ကဒီအော်တိုဘာလထဲမှာတော့အဲ့လိုလဲတိုက်ကျွေးတာနဲ့ဒီပိုင်းနဲ့တည်းကျွန်တော်တို့ဝက်သက်ကြိုက်သူကလည်းပို့ဆောင်ကာဝယ်စီထိုးဖို့ပေါ့နော်တနင်္ဂနွေလုံးထိုးဖို့ဒီရချက်ရှိထားပြီးသားစီမံထားပြီးသားဖြစ်ပါတယ်အဲ့တော့ဒီပိုင်းနဲ့တည်းအဲ့ဒီဝက်သက်ကြိုက်သူလည်း ဘူဆောင်ကာဝယ်ဆေးထိုးနှံတာပါတပြိုင်တည်းလုပ်မှာပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဝက်သက်ကြဲသူကာဝယ်ဆေးအောင်ဘာကြောင့်မလို့အခုလိုလိုအပ်လာပြန်လားဆရာကြီ
းဝက်သက်ကြဲသူကာဝယ်ဆေးပေါ့နော်ဆိုတော့ကျွန်တော်ကဘာတော်မှာဒီဝက်သက်ယောဂလုံးဝပါပြောက်ပြီးစီမံချက်ရှိပါကျွန်တော်တို့နိုင်ငံပါဝင်တဲ့အရှိတောင်အရှာပြည်ဒေသကြီးနေနဲ့တက်ခရစ်2023မှာဒီဝက်သက်ယောဂလုံးဝပါပြောက်ရေးအတွက်ညီမချက်ထားရှိပါတယ်အဲ့လိုရရှိဖို့အတွက်ကပါလဲဆိုဝက်သက်ယောဂကိုယ်နိုင်ငံထဲမှာရှိတဲ့ဗီဇနဲ့ပို့ရ7လကလပတ်လုံးဒီကူးဆက်မှုမရှိတာကိုကြားနိုင်မှုလိုပါတယ်ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်တော့ဘယ်လိုဖြစ်လဲဆိုတော့ဝက်သက်ကာဝယ်ဆေးနှမ်းချုံမှုပေါ့နော်ကိုယ်လာမှထိုးတဲ့ပထမအချိန်ဟုတ်ကဲ့ကလေးကိုထိုးပေးပါတယ်ပုံမှန်ကာဝယ်ဆေးမှာဒုတိယကျင့်ကိုတစ်နှစ်ခွဲမှထိုးပေးပါတယ်ဒါပေမဲ့အဲ့ဒီဒုတိယကျင့်ထိုးတာမှာလွှမ်းခြုံမှုက80ရာရင်းလောက်ပဲရတယ်ပထမကျင့်မှာလည်း90ရာရင်းလောက်ပဲရတယ်အဲ့ကြတော့ဒီဝက်သက်ကာဝယ်ဆေးမရတဲ့ကလေးတွေရှိနေတယ်ပေါ့အဲ့လိုမရတဲ့ကလေးတွေရှိနေတဲ့အခါတော့3လနှစ်တခါမှဝက်သက်ကကာယောဂအစဉ်ပြန်ဖြစ်ပါတယ်အဲ့ဒါကိုကျွန်တော်ဒီ2019စပိုင်းမှာတွေ့ရှိခဲ့ပြီးဖြစ်ပါတယ်ဒါကြောင့်လဲ2019 February လမှာကျွန်တော်တို့ရန်ကုန်တိုင်းကဖြစ်များတဲ့မြို့နယ်ခုနှစ်မြို့နယ်မှာဒီဝက်သက်ပူဆောင်ကာဝယ်ဆေးထိုးနှံတာလုပ်ပြီးသားဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဒီကာဝယ်ဆေးလွှမ်းခြုံမှုနေတဲ့96မြို့နယ်မှာရောကျန်တဲ့134မြို့နယ်ပေါ့နော်။ဟိုတနည်းအားဖြင့်ဆိုတနိုင်ငံလုံးမှာရှိတဲ့ကလေးတွေပါဒီဝက်သက်ကာဝယ်ဆေးမရတဲ့ကလေးတွေ3နှစ်လောက်စုပုံလာပြီဆိုတော့လည်းဝက်သက်ကကာယောဂအတွင်းကဖြစ်တတ်ပါတယ်။ဒါကြောင့်အားလုံးပူဆောင်ကာဝယ်ဆေးထိုးပေးဖို့စီစဉ်တာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အရင်ဒီဝက်သက်နဲ့ချိန်သူကာဝယ်ဆေးထိုးပြီးသားသူတွေရောထပ်ထိုးဖို့လိုမလားဆရာ
။ဟုတ်ကဲ့ထပ်ထိုးဖို့လိုပါတယ်။ကျွန်တော်တို့အခုထိုးပေးမှာတော့ဒီပိုးလာနေပြီးတော့9နှစ်ခွဲသည့်ကလေးတွေကိုထိုးပေးမှာဖြစ်ပါတယ်။တခင်ထိုးခဲ့ဘူးသည့်ဖြစ်စေမထိုးခဲ့ဘူးသည့်ဖြစ်စေထပ်ထိုးပေးပါမယ်။ထပ်ပြီးတော့လည်းထိုးသင့်ပါလား။ဒါလို့ဆိုရင်ကထိုးခဲ့ပြီးပြီမယ်။နောက်ချိန်ပို့ထိုးလို့လည်းအနေမရှိပါဘူး။အနေမရှိတဲ့ပြင်ပို့ပြီးတော့တော်ဝင်မှုတက်တောင်းလည်းပို့ပြီးတော့ရှေ့သေးတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလိုကြိုးရှိတဲ့အတွက်ပြည်သူတွေအနေနဲ့ဘယ်လိုပါဝင်တဲ့လဲဆရာကြီ
းပြည်သူလူထုအနေနဲ့တော့ကျွန်တော်တို့ဒီကာဝယ်ဆေးတွေထိုးပေးတာကပုံကျစရိတ်အများကြီးရှိပါတယ်ကလေးတယောက်ကိုဒီဝက်သက်ဆိုင်သူပါဝင်ပါနော်အခုနိုင်ငံလုံးကထိုးပေးနေတဲ့ကာဝယ်ဆေးတွေကိုထိုးလို့ရှိရင်တယောက်အတွက်ကိုယ်စီပြည်ပြည်ဆောင်ထိုးပေးတဲ့အတွက်ကဒေါ်လာ80လောက်ကျပါတယ်နိုင်ငံလုံးကတချို့စစ်စိတ်ပိုင်းနဲ့နိုင်ငံတကာကူညီတဲ့အဖွဲ့တွေကဘောမဆောင်ရပြီးတော့ပေးထားရတော့ပေါ့နော်အဲ့တော့ဒီကုန်ကြစီလည်းပြင်ပမှာထိုးရင်လည်းဒီဝက်သက်တိုက်သူတစ်ချက်ရောက်ပေါ့နော်ဒီမှာတော့၃မျိုးပါတယ်ဆေးဆိုလို့ရှိရင်1000လောက်ရှိကုန်ကြစီရှိပါတယ်အဲ့တော့ဒီဆေးတွေကိုထိုးပေးနေတဲ့ချိန်မှာကျွန်တော်အနေလည်းမရှိပါဘူးအဲ့ကြောင့်ဒီခွင့်ရရယူဖို့အရေးကြီးပါတယ်မိဘတွေအနေနဲ့မျိုးမျိုးရဲ့ကလေးတွေကိုဒီကျွန်တော်အကုန်လူအကုန်လုံးလည်းထိုးပေးနိုင်မှာကိုလာနေ9နှစ်ခွဲပဲထိုးပေးနိုင်မှာဒါကြတော့ကျွန်တော်က6လနဲ့15နှစ်လောက်ဒီထိုးပေးနိုင်ပို့ပြီးတော့အဆင်ပြေတယ်။သို့တော်လည်းဒီအဲ့တောက်ကြီးကျွန်တော်တို့ဆေးလည်းမရတဲ့တကြောင်ထိုးပေးနိုင်နေဖြစ်ပါတယ်။ဒါပေမဲ့ဒီခွင့်ရမိဘတွေနဲ့ယူဖို့ကောင်းပါတယ်။နောက်မိမိပတ်ဝန်းကျင်မှာရှိတဲ့ကလေးတွေပေါ့နော်သူတို့အိမ်မတည်နားလည်းတဲ့မိဘတွေရှိလည်းတည်နားလည်းတဲ့မိဘတွေကညွန်ပြကူညီပေးဖို့လိုပါတယ်။ဆမိုက်ဝန်ထမ်းတွေအနေနဲ့လည်းဒီကာဝယ်ဆေးတွေကကျိုးရှိမှုဒီလုပ်ငန်းရဲ့ကျိုးရှိမှုတွေကိုမိမိရဲ့လူနာတွေတော်ဝင်ရလူတွေကိုရှင်းပြပြောပြချင်ချင်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုယ်မဲ့စီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်ကိုမနက်ဖြန်မနက်မှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလေရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်ကချင်ပြည်နယ်ကကြောက်မြတ်နယ်မြေတွေကိုအစိုးရတပ်ကတစ်ခုပြီးတစ်ခုသိမ်းလာနေတာအခုဆိုရင်ဟူကောင်းချိုင်ဝမ်ဒေသကပရင်နယ်မြေတွေအထိပါဝင်လာပါတယ်ဒီအကြောင်းဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါလေရှင်
ကချင်ပြည်နယ်အနောက်မြောက်ပိုင်းဟူကောင်းကျိုင်ဝမ်ဒေသတနိုင်းမြို့နယ်ကရွှေနဲ့ပရင်ကြောက်ထွက်တဲ့နေရာတွေဟာအရင်က KIO ကချင်တပ်ဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိခဲ့ပါတယ်အခုတော့အစိုးရတပ်ရဲ့ထိန်းချုပ်မှုအောက်ရောက်သွားပြီးရွှေနဲ့ပရင်ထုတ်လုပ်မှုတွေများပြားလာပါတယ်ဒါကြောင့်ဒေသခံတွေမနစ်နာရအောင်အသေးစားလုပ်ငန်းရှင်တွေလက်လုံလက်စားတွေကိုတရားဝင်တူးဖော်ခွင့်ပေးဖို့တနိုင်းအမတ်နဲ့ဖားကအမတ်တို့ကလွန်ခဲ့တဲ့စက်တင်ဘာလ18ရက်နေ့ကနိုင်ငံတော်သမ္မတဆီကိုပန်ကြားလွှာပေးပို့ခဲ့ပါတယ်1994မှာ KIA ကချင်တပ်ဖွဲ့နဲ့နဝတဆီအစိုးရအပြစ်အခိုက်ရစဲခြင်းကစပြီး ဟူကောင်းကျိုင်ဝမ်းဒေသကိုအစိုးရတပ်တွေရောက်ရှိလာပါတယ်။အဲဒီနောက်ရွှေမော်လို့ခေါ်တဲ့ရွှေထုတ်လုပ်မှုတွေများလာလို့ဒေသခံတွေနစ်နာဆုံးရှုံးရပုံကိုကချင်းလူမှုဖွံ့ဖြိုးရေးကွန်ရက်2009မှာအစိုးရခါစားထုတ်ဖူးပါတယ်။အခုတခါဟူကောင်းကျိုင်ဝမ်းကပရင်ထွက်တဲ့နယ်မြေကိုစစ်တပ်ကသိမ်းပိတ်ပြန်တဲ့အတွက်ဒေသခံတွေဒုက္ခရောက်ရပုံကိုသွေးစွန်သောပရင်ဆိုတဲ့အမည်နဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကမကြာမီကအစိုးရခါစားတောင်းထုတ်ပြန်ထားပါတယ်
။မြမပရင်သို့မဟုတ်ဘာမိုက်ကို AD တရားစုကတရုတ်မှတ်တမ်းတွေမှာအစောဆုံးတွေ့နိုင်တယ်လို့ဆိုပါတယ်။တစ်စေးသို့မဟုတ်ထင်းယူစီဟာနှစ်ပေါင်းများစွာကြာလာတဲ့အခါကြောက်ပြေရုပ်ကျွင်းအဖြစ်အသွင်ပြောင်းသွားပြီးပရင်ကြောက်ဖြစ်လာပါတယ်။တစ်စေးဘဝမှာပြိမိနေတဲ့ဘိုးမွားတွေကိုတော့ပရင်ကြောက်ထဲမှာတွေ့နိုင်ပါတယ်။ဟူကောင်ပရင်ဟာအနီးရင်ရောင်ရှိပြီးကြည်လင်တာကြောင့်သွေးပရင်လို့တရုတ်ကခေါ်ပါတယ်။တရုတ်ရိုးရာဆေးပညာအရကုသမှုစွမ်းရည်ရှိတဲ့အဖိုးတန်အကြောင်းမြေရနာ၅မျိုးထဲမှာမြမပရင်လဲပါဝင်နေပါတယ်အချားနိုင်ငံကပရင်ထက်တက်တန်းနှစ်ဆလောက်ပိုကြီးပြီးအလွန်ကြီးလင်းမာကျောတဲ့ပရင်ကြောက်တွေဖြစ်ပါတယ်မြမပရင်ခေတ်ကလည်းဟူကောင်းဂျိုင်ဝမ်ကိုပရင်နယ်မြေအဖြစ်သတ်မှတ်ခဲ့ဘူးပါတယ်တနိုင်းမြို့အနောက်တောင်ဘက်မိုင်20လောက်ကွာဝေးတဲ့ဒေသဟာပရင်နယ်မြေဖြစ်ပါတယ
်ပထမအဆင့်အနေနဲ့ပရင်ရိုင်းကိုတနိုင်းမြို့အထိဆက်လင်းနဲ့တည်ယူပို့ဆောင်ပါတယ်တနိုင်းမြို့ကနေမြစ်ကြီးနားကိုမော်တော်ကားနဲ့ပို့ဆောင်ပြီးအဲ့ဒီကနေကံပိုက်တီနေသစခန်းကိုဖြတ်ကျော်ကယူနန်ပြည်နယ်အနောက်တောင်ပိုင်းထိန်ချုံအထိပို့ပေးပါတယ်။ပရင်အများစုကိုထိန်ချုံကနေယူနန်တခွင်လုံးကိုပြန့်ဝေပါတယ်။အနေအချင်းကိုသာမြမဈေးခွက်မှာပြန့်ပြူပါတယ်။ပရင်အချောကိုင်းနဲ့ကြောက်သွေးကြောက်ဖြတ်လုပ်ငန်းအချို့မြစ်ကြီးနားနဲ့ဝိုင်းပေါ်မှာရှိပေမဲ့ယူနန်မှာအချောကိုင်းတာများပါတယ်။တနိုင်းမြို့နယ်ပရင်နယ်မြေကတရုတ်နေသကံပိုက်တီအထိဖြစ်တဲ့ပရင်လမ်းကြောင်းမှာအစိုးရတပ်နဲ့ဌာနမျိုးစုံကအခွန်ဆက်ကြေးကောက်ယူကြပါတယ
်။ပရင်လမ်းကြောင်းမှာကောက်ယူတဲ့အခွန်ဆက်ကြေးဘယ်လောက်ရှိမှန်းမသိနိုင်ပေမဲ့2015တနှစ်တည်းမှာတင်ဒေါ်လာတန်း1000ဘူးထိန်ချိုးမှာအယောင်းဝင်ဖြစ်တယ်လို့သိရပါတယ်။မြမပရင်ဟာပြည်တွင်းမှာတန်ဖိုးအနည်းငယ်သာရှိပြီးတရုတ်ပြည်ရောက်တဲ့အခါတန်ဖိုးကြီးမြင့်သွားပါတယ်။ကြောင်မြင့်မော်တွေကို KIO ကချင်တပ်ဖွဲ့ကအခွန်ကောက်ယူပြီးအစိုးရတပ်ကတော့ပရင်တဲယူပို့ဆောင်ရေးလမ်းကြောင်းမှာအခွန်ကောက်ပါတယ်ပရင်ဒေသကိုသွားတဲ့ရိတ်ခါလောင်စာပစ္စည်းတွေပေါ်မှာလည်းအခွန်ကောက်ယူကြပါတယ်စစ်တပ်ကကောက်ယူတဲ့အခွန်ပမာဏဟာဒေါ်လာတန်းချီပြီးရှိနိုင်တယ်လို့တနိုင်းမြို့ကန်တို့ကခန့်မှန်းပါတယ်ပရင်မော်တွေဆုံရှုံသွားတာဟာ KIA ကချင်တပ်ဖွဲ့အတွက်ရန်ပုံငွေနှဲသွားနိုင်ပါတယ
်ဖခါကကြောက်စိတ်နေမြီအစိုးရတပ်လက်အောက်ရောက်ရှိသွားကြတဲ့က KIA ကချင်တပ်ဖွဲ့ဟာပရင်မော်တွေကိုအားကိုးလာခဲ့ပါတယ်။ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပြင်းမော်ကဝင်ငွေတွေအစိုးရတက်စီရောက်လာမှာသိကြပါတယ်။ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ရွှေမော်ပြင်းမော်ကိုချုပ်ကင်ဖို့ရည်ရွယ်ပြီးအစိုးရတက်ကစစ်စင်ရေးလုပ်ပါတယ်။2019ရောက်တော့တိုင်ရင်ဆယ်ရင်တနိုင်းမှာတက်ဆွဲနေနိုင်ပါပြီ။မော်တွေမှာနေထိုင်သူတွေထွက်ပေးဖို့မထွက်ပေးရင် KIA နဲ့ပူးပေါင်းသူအဖြစ်သတ်မှတ်မယ်လို့တက်ကကြီးညာပါတယ်ဖက်ပြရတဲ့ဒေသခံနဲ့ရွှေပြောင်းလုပ်သားတွေတောင်းတောင်းချီရှိလာပါတယ်2018 February လမှာပြင်းမော်ဒေသက KIA စခန်းတွေကိုအစိုးရတက်ကသိမ့်ပိုင်နိုင်တဲ့အတွက်ပြင်းထွက်ရဒေသကိုရောတဲယူပို့ဆောင်တဲ့လမ်းကြောင်းကိုရောချုပ်ကင်နိုင်တဲ့သဘောဖြစ်သွားပါတယ်2018 July လမှာပြင်းထူပေါ်မှုကိုပြန်လည်ခွင့်ပြုရပြီးအသေးစိတ်လုပ်ငန်းတွေကိုအစိုးရကလုပ်ခွင့်ပေးတာပါတယ်ဒါပေမဲ့ဘယ်အတိုင်းအတာအထိထုတ်လုပ်ခွင့်ရတယ်ဆိုတာကတော့အစိုးရတပ်အပေါ်မှာမူတည်ကြောင်းကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကဟောပြထားပါတယ်ခင်ဗျာ
ဥက္ကဋ္ဌမြန်မာရေးတုံသက်ချက်ကိုအခုလိုကြာသာရေးနေညပိုင်းမှာတစ်ထုတ်လင်းပေးပြီးပြန်လည်ထုတ်လင်းချက်ကိုတနင်္ဂနွေမနက်ခင်းမှာနှာစင်နိုင်ပါတယ်။အခုနောက်ဆုံးနှာစင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့
တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝမြို့နယ်မိစာကြီးရွာစစ်ပေးဆောင်ရွာသားတွေကိုမြန်မာစစ်တပ်ကဂျိတ်ခါထမ်းဖို့ပေါ်တာဆွဲခဲ့ပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပဝကြီးရွာမှာလက်နက်ကြီးကြီးတပ်ရောက်ပောက်ကွဲခဲ့လို့ကြီးရွာသား2ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ပလဝမြို့နယ်အတွင်းမှာဒေသခံရွာသားတွေပျောက်ဆုံးနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဝမြို့နယ်မိစာကျေးရွာမှာရှိတဲ့စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံရွာသားတွေကိုတပ်မခွန်ခွန်လက်အောက်ခံတပ်သားတွေကသူတို့ရိတ်ခတ်တဲ့ဘေးဖို့ပေါ်တာဆွဲထားတယ်လို့မိစာဒေသခံတွေကပြောပါတယ်စစ်ဘေးရှောင်ပြည်သူနဲ့မိစာကျေးရွာသားစုစုပေါင်း35ဦးတို့ဟာအောက်တိုဘာလ23ရက်နေ့နံနက်ပိုင်းကတွင်းချောင်းဝကျေးရွာကနေခမောင်းဝကျေးရွာအထိတပ်ရိတ်ခတ်ဖြစ်တဲ့ဆန်စီစားငပိတွေကိုထမ်းပေးခဲ့ကြရတယ်လို့မိစာအုပ်ချုပ်ရေးမှူးဦးဝဲလောကပြောပါတယ်ပေါ်တာထမ်းဖို့စစ်ဘေးရှောင်နဲ့ရွာသားတွေကမလို့ချင်ကြပေမဲ့ညှဉ်းဆန်လို့မရတဲ့အတွက်ထမ်းပေးနေရတာလို့ဆိုပါတယ်ခလာရခွန်ခွန်တက်ရင်ကမိစာကျေးရွာမှာရှိတဲ့စစ်ဘေးရှောင်ပြည်သူတွေနဲ့ရွာသားတွေကိုပေါ်တာဆွဲခဲ့တယ်လို့သိရပါတယ
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပေါင်းဝကျေးရွာမှာအောက်တိုဘာလ23ရက်နေ့မှာရွာထဲကနေအိမ်တလုံးကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်အ ਨੇ ဆုံးကျေးရွာသား2ဦးတန်ရာရရှိခဲ့ပါတယ်ကန်ဆောက်ချေဆိုင်အမှတ်53ခုအမြောက်ဖိုင်ရင်ကနေပြစ်လိုက်တဲ့မြောက်ဆန်တစ်ခုကရွာထဲကိုကြားရောက်ပောက်ကွဲခဲ့ပြီးအသက်80ရွယ်ဦးကျော်စိန်နဲ့သူရဲ့မြေတော်ဆက်သူမောင်အောင်နိုင်ခြေတို့တန်ရာရရှိခဲ့ပြီးတော့စေကူတမှုခံယူနေရပါတယ်
ကချင်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်ဇာနဲ့ဌာနချုပ်ဟောင်းလိုင်ဇာကြားရှိ KIA ရှေ့တန်းတပ်စခန်းကုန်းတစ်ခုဖြစ်တဲ့အမှတ်9လေးတပ်ရင်းစခန်းကုန်းကိုအစိုးရတပ်မတော်ကအခုလ19ရက်နေ့ကရှေ့တန်း3လက်နက်ငယ်တွေနဲ့စတိုက်ပစ်ခတ်ခဲ့တယ်လို့ KIO KIA တည်င်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ကိုလနီးပတ်အကြာရပ်တန့်နေတဲ့ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဟာအောက်တိုဘာလတတိယအပတ်မှာပဲတပ်မတော်နဲ့ KIA ကြားတိုက်ပွဲတစ်ကြိမ်နဲ့တမရော်ကပြစ်ခတ်မှုတစ်ကြိမ်စုစုပေါင်းတစ်ကြိမ်ဖြစ်ပွားခဲ့ပါတယ
်ကုလသမဂ္ဂအစည်းအဝေးခန်းစာထဲမှာဆွဆွဲထားသလို KNU KNL PC မှာကလေးစစ်သားမရှိကြောင်းကရင်ငင်းချမ်းရေးကောင်စီဝင်တာဝန်ရှိသူတို့ဖြစ်တဲ့ဒုတိယဗိုလ်မှူးကြီးကိုကြီးကျော်ကပြောပါတယ်အသက်မပြည့်သေးတဲ့ကလေးတွေမူရင်းစေဝါဖြတ်ဖို့ရောက်ရှိလာကြတာဖြစ်ပြီးကလေးစစ်သားဖြစ်သုံးမပြုဘဲကွန်ပျူတာတပ်ပညာသင်ကြားပေးရှင်းတာမျိုးတာရှိတယ်လို့ဒုတိယဗိုလ်မှူးကြီးကိုကြီးကျော်ကပြောပါတယ်မြန်မာနိုင်ငံမှာတမရော်အပြင်တိုင်းတလက်နက်ကန်ဖွဲ့စည်းတွေဟာကလေးစစ်သားစုဆောင်းပြီးတိုက်ပွဲတွေမှာစစ်သားအဖြစ်အသုံးပြုနေဆဲရှိတယ်လို့2019ခုနှစ်မှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့2018ခုနှစ်ကလေးစစ်သားအသုံးပြုမှုဆိုင်ရာအစည်းအဝေးခန်းစာမှာဖော်ပြခြင်းရှိတဲ့အပေါ် KNU KNL PC ဘက်ကအခုလိုပြန်လည်ပြောဆိုလိုက်တာလည်းဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းနမ့်မချောင်းပေါ်မှာရေအားလျက်စစ်စင်မှန်ကဲ့အတွက်ရေကာရာတိဆောက်မဲ့စစ်စင်ကိုအလိုမရှိကြောင်းဒေသခံတွေလက်မှတ်ရေးထိုးပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ထံပေးပို့သွားမယ်လို့ဒေသခံတွေကပြောပါတယ်။ကနဦး25မီဂါဝတ်လျှက်စစ်ဓာတ်အားစမ်းသပ်ထုတ်လုပ်ဖို့အတွက်ပြီးခဲ့တဲ့ဩဂုတ်လကအစိုးရထံကနေ MOU သဘောတူညီမှုရရှိထားတဲ့ Uni Energy Company အနေနဲ့စီမံကိန်းအကောင့်ထည့်ဖော်ဖို့လူထုနဲ့တွေ့ဆုံနိုင်ရေးကြိုးပမ်းနေမှုကိုနှမဒေသခံတွေကအလိုမရှိဘူးဆိုပြီးအတွေ့မခံခဲ့ပါဘူး။လက်ရှိမှာနှမချောင်းတစ်လျှောက်နဲ့နှမတူချောင်းတစ်လျှောက်ကဆိုးကျိုးတိုက်ရိုက်ခံစားရမယ့်ဒေသခံတွေရဲ့လက်မှတ်900ကျော်ရရှိထားပြီးကြံတဲ့ကြေးရွာတွေကိုဆက်လက်ကောက်ခံနေတယ်လို့သိရပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်မှတ်ဖြစ်ပွားနေတဲ့ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်အတွင်းမှာဒေသခံရွာသားတွေပျောက်ဆုံးနေတာ15ရောက်ရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့နဲ့ခူမီချင်းမျိုးနယ်စုရေးရာပေါင်းဆက်ညှိနှိုင်းရေးကော်မတီကမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်ဒီလိုရွာသားတွေပျောက်ဆုံးနေတဲ့အပေါ်မှာပြည်내အစိုးရအဖွဲ့ကဘယ်လိုဆောင်ရွက်မှုတွေရှိနေပါသလဲအကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ
်မြန်မာသမတော်နဲ့ရခိုင်တပ်တော်အေးသားဖွဲ့တို့စိုက်ပွဲဖြစ်ပွားနေတဲ့ပလက်ဝမြို့နယ်မှာဒေသခံရွာသားတွေပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးပ ပြည်ထောင်စုစုရောက်ဖွဲ့ကိုကူညီတောင်းတယ်လို့ချင်းမြင့်တဲ့စုရောက်ဖွဲ့ပြောရေးဆိုခွင့်ရှိသူစီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်ကျွန်တော်တို့ကတော့ဒီရေးသတင်းနောက်ပြီးတော့ဒီဘက်ကပြည်နယ်ရေးစကနေတင်တဲ့သတင်းနောက်ထောက်လှမ်း SP ပေါ့နော်ဒီလိုမျိုးကတင်တဲ့သတင်းတွေအားလုံးကိုနေလုံးဆက်ကနေပြီးတော့ပြည်ထောင်စုကိုတင်ပေးတဲ့အဲဒီဖြစ်ပျက်သမျှအားလုံးပေါ့နော်သတင်းအမှန်တင်သမျှအားလုံးကိုပြည်ထောင်စုကိုတင်ပေးတယ်ပြည်ထောင်စုကနေပြီးတော့ပဲဒီဟာကလုံမအဆင်ပြေမကိစ္စမျိုးဖြစ်တာပေါ့နော်လက်ရှိကနေမြေမေအကြမ်းတဲ့ခါကျတော့ရဲကလည်းဒီထဲထဲဝင်နေဝင်လှုပ်ရှားလို့မရဘူးတပ်ကလည်းသူ့ရဲ့လုံခြုံရေးကန့်သက်ချက် area ရာသူကလည်းသွားလို့မရဘူးသွားတဲ့နေမှာဆရာတို့လက်တိမှာဥတီတူမှုတွေတောက်လျှောက်ဖြစ်နေတော့လေဆိုတော့ကျွန်တော်တို့ကတော့ပြည်ထောင်စုအဆင့်ကိုတင်ပြတဲ့ဟာမျိုးနဲ့နေမြေခန့်တရအဲ့ဒီကိုဟကိုဆက်သွယ်တဲ့အဆင့်အဲ့လိုမျိုးပဲဖြစ်နေတာပေါ့နော်ဟိုတရားမဝင်ကြတော့လေဟိုဘက်ကအေးအေးတို့ဘာလို့နေလဲကျွန်တော်တို့တရားမဝင်သွားဆက်သွယ်လို့လည်းမရဘူးတော့ဖြစ်နေလက်ရှိမှာလေ
ပြီးခဲ့တဲ့2018ခုနှစ်အောက်တိုဘာလကစပြီး2019ခုနှစ်အောက်တိုဘာလအထိတစ်နှစ်အတွင်းမှာပလောက်ဝမြို့နယ်ရချောင်းကြီးရွာစံတောင်ကြီးရွာဘောင်ဝကြီးရွာလမ်းချောင်းဝကြီးရွာဝန်ချောင်းဝကြီးရွာတာယာကုန်းကြီးရွာတို့ကရွာသား15ယောက်လို့ဟာယနေ့ချိန်ထိတရင်ဆန္ဒမရှိပျောက်ဆုံးနေတာဖြစ်တယ်လို့ခူမီချင်းမျိုးနွယ်စုရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကလည်းတရင်ထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဓိကသာဝန်ရှိသူတွေဟာမြမတပ်မတော်နဲ့ရခိုင်တပ်တော်တို့ဖြစ်တယ်လို့ချင်းလက်နက်ကန်တပ်ဖွဲ့ဖြစ်တဲ့ချင်းမျိုးရသဦး CNL အထွေထွေတွင်းရင်းမှုသုံးပူးထက်နေကပြောပါတယ
်အဲ့ဒီမှာလက်တွေ့ရနေရပေါ့နော်တို့ရခိုင်လက်နက်ကန်ဖွဲ့စည်းနေတဲ့သူကတမလို့နေဆိုတော့တို့ဖွဲ့မှာအဓိကတော့တာဝန်ရှိတာပေါ့နော်အကြဖက်ပီပီလူထုကိုဒီလိုတရင်ဆာနာမကြဘူးဆိုတဲ့ဟာကဖြစ်တကယ်ဆိုရင်တော့မဖြစ်သင့်ဘူးပေါ့လေ
ရွာသားတွေအခုလိုပြောဆိုမှုနဲ့ပတ်သက်လို့ပဲလက်နက်ကန်တပ်ဖွဲ့ရဲ့လက်ချက်ဆိုတာကတော့တီချာတီပြနိုင်ခြင်းမရှိပါဘူးရွာသားတို့နဲ့ဒေသခံဖွဲ့စည်းတို့ကတော့အေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲထားပေမဲ့ရခိုင်တပ်တော်၏ပြောရေးစုခွေးရှိသူခိုင်ဒုက္ခကတော့သူတို့လက်ချက်မဟုတ်ကြောင်းညင်းဆိုထားပါတယ
်ကျွန်တော်တို့ဘက်ကအဲ့လိုမျိုးဒီဖန်ဆီးထားတာလည်းမရှိဘူးကျွန်တော်တို့အရင်ကတော့ဥစ္စာတွေလည်းအကုန်လုံးပြန်လှည့်ပေးပြီ
မြမတပ်မတော်နဲ့အေးတပ်ဖွဲ့တို့ဟာ2015ခုနှစ်ကစလို့ချင်းမြင့်နယ်ပလဝမြို့နယ်တွင်မှာတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့တာဖြစ်ပြီးအခုလက်ရှိမှာဒေသခံပြည်သူ3000လောက်ဟာနေရာစွတ်ခွာစစ်ပေးတင်းချောင်နေကြရပါတယ်
ဆက်ပြီးတော့မွန်ပြည်သက်ပါတီ NMSP နဲ့ KNU တို့အောက်ခြေတပ်ဖွဲ့တွေအကြားအငင်းပွားစရာစီရေးပြဿနာဖြစ်နေကြတဲ့ဖျားသုံးစုမြို့နယ်ဘလက်တွန်ဖိုက်ရွာနဲ့ထီဝါတို့ရွာနယ်နမိတ် area နေမြေကိုနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်တွေ့ဆုံဆွေးနွေးမှုအပြီးမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
KNU ဒုပလယခရိုင်ဥက္ကဋ္ဌဦးဆောင်တဲ့ဖွဲ့နဲ့ဝန်ပြစ်တဲ့ပါတီဘက်ကဒုစစ်ဦးစီးချုပ်ဘုံမှုချုပ်ပညမေဆန်းဦးဆောင်တဲ့ဖွဲ့ကအော်တိုဘာလ23ရက်နေ့ဖျားသုံးစုမြို့မှာတွေ့ဆုံခဲ့ကြပြီးစစ်ရေးပဋိပက္ခတွေထားမှမဖြစ်ပွားရေးအောက်ခြေစစ်စစ်ကိုညွန်ကြားသွားဖို့အင်အားသုံးမဖြည့်ရှင်းပဲတွေ့ဆုံဆွေးနွေးအဖြေရှာဖို့နှစ်ဖက်ကောင်းဆောင်တွေကနေထောက်ပြန်ခဲ့ပါတယ်နှစ်ဖက်ကောင်းဆောင်တွေဟာပြီးခဲ့တဲ့အော်တိုဘာလ20ရက်နေ့မှာလဲဖျားသုံးစုမျိုးမှာတွေ့ဆုံခဲ့ကြပြီးအောက်ခြေမှာပြဿနာတွေဆက်ပြီးမကြီးသွားဖို့အငင်းပွားနေတဲ့အဲ့ဒီရွာနှစ်ရွာနယ်နိမိတ်ကိုပိုင်းခြားတတ်မှတ်ဖို့သဘောတူခဲ့ကြတယ်လို့ဝန်ပြည်တစ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ဝင်းနှာကမွန်ပါတာနဲ့ပြောပါတယ်
ပါကြရင်တော့တက်ကြောင်ရောပြီးကွာနေကွာဥဝန်ကွာနေကွာဥဝန
်ကလေးအရင်ကတည်းကသဘောတူညီခဲ့တာကိုအခြေခံပြီးနှစ်ဖက်ရွာလူကြီးတွေသဘောတူညီခဲ့ကြတဲ့အတိုင်းယောနယ်နမိတ်ပိုင်းခြားသတ်မှတ်ဖို့အဲ့ဒါက KNU နဲ့မွန်ပြည်တိတ်ကသတ်မှုတွေအုပ်ချုပ်ရေးဌာနတာဝန်ရှိသူတွေအတိအမှတ်ပြုပေးဖို့နှစ်ဖက်လူကြီးတွေဆုံးဖြတ်ခဲ့ကြတယ်
။ဒါပေမဲ့အော်တိုဘာလ23ရက်နေ့မနေ့မှ KNU အောက်ခြေတပ်ဖွဲ့ကနေမွန်ပြည်တိတ်ပါတီအခြေပြုတဲ့ဘလိုက်တွန်ဖိုက်စခန်းကိုထပ်မံတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တယ်လို့လည်းမွန်ပြည်တိတ်ပါတီဖျားသောစုဆက်ဆံရေးယုံယုံအဖွဲ့မှုနိုင်ခင်တောင်းကအခုလိုပြောပါတယ်
။7နှစ်ကြီးလောက်မှပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တယ်အရင်ဖြစ်ပြီးတဲ့နေရာမှာပဲပြန်ဖြစ်တယ်လို့ပြောတယ်ဖြစ်တဲ့နေရာကိုကြည့်လိုက်ရင်တော့မွန်ပြည်သက်ပါတီအခြေစိုက်တဲ့စခန်းကိုဝင်ပြစ်တယ်လို့ပဲပြောလို့ရမယ်ဒီလိုပဲဖြစ်နေတယ
်23ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ KNU ရာရှိတူဦးကအခုလိုဆိုပါတယ်ကျွန်
တော်တို့ကသာတရားကအမဝတ်စာတန်ခရီးတယ်လေအမတူအားတိုက်ခိုက်နဲ့ချက်လိုက်ပြီကျေတော့ကမထင်လဲလေလိုအောင်လို့ပဲသူမှတဏအတူပါဆိုအတူနဲ့သုံးလင်္ကာကသူနဲ့ပြည့်တယ်လို့ခဏတန်တာတော့အမလက်တက်လာတော့သူကသံတိနိုင်နဲ့ချက်တင်ပြည့်တယ်ဒီကတော့ခွန်လိုင်းချက်မြလာမှာလာတက်ခွေချက
်ဒီလိုဖြစ်ပွားနေတဲ့အခြေအနေကနေရှောင်လွှဲနိုင်ဖို့မွန်ပြည်သက်သက်စခန်းနဲ့ KNU ဂိတ်တို့ကိုလည်းနီနီကက်ကမှရှိမနေဖို့အဝေးမှာစခန်းနေရာတတ်မှတ်ရွှေ့ဆိုင်းလိုက်ပြီးပဋိပက္ခဖြစ်ပွားခဲ့တဲ့နေရာကိုတော့ရွာသားတွေတက်တက်ပဲနေထိုင်ဖို့ ရွာထဲမှာစစ်ယူနေဖောင်းနဲ့လက်နက်တွေမကင်ဆောင်ဖို့ KNU နဲ့ဝန်ပြည်သစ်ပါတီဥဆောင်တဲ့အဖွဲ့ကအောက်တိုဘာလ22ရက်နေ့မှာရွာလူကြီးတွေကိုတွားရောက်သွေးဆောင်ခဲ့ပြီးစီကံချက်တွေတတ်မှတ်ခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့တဲ့အတွက်ကြောင့်အဲ့ဒီရွာနှစ်ရွာမှာနေထိုင်ကြတဲ့မွန်နဲ့ကရင်ရွာသားတွေ100နီးပါးလောက်ဟာနေအိမ်စုခွာထပ်ပြေးခဲ့ရပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ချင်းပြည်နယ်ပလောဝမြို့နယ်မိစာကျေးရွာမှာရှိတဲ့စစ်ဘေးရှောင်ရွာသားတွေကိုအစိုးရစစ်တပ်တပ်မတ်ခွန်ခွန်ကသူတို့ရိတ်ခါတဲပေးဖို့အတွက်ပေါ်တာဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အပေါဝကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကျေးရွာသား2ဦးဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွာကဏ္ဍကိုမနက်ဖြန်တောက်ကြနေမနက်ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင
်။တော်ရရှင်များရှင်ရှင်းနေ2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွေမှာလူထုအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူလူမျှော်လင့်ချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောတာရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုယ်အထွေဘာတွေလှုပ်ပေးခဲ့ပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိတဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-932-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်စာဆုံးကိုအတန်းလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းတိုမီတာ25နဲ့32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရစေ။အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။စီးရီးယားနိုင်ငံရှေ့မြောက်ဒေတာကကတ်တပ်ဖွဲ့တွေပေါ်တူရကီကထိုးစစ်ဆင်တာဟာလုံခြုံရေးမရှိတဲ့လောက်ရဖြစ်အမေရိကန်ကာဝေးဝန်ကြီးမတ်ကက်စပါကပြောဆိုလိုက်ပါတယ်။နေဆက်ဒေတာမှာလုံခြုံရေးအတွက်ရုရှားနဲ့ပူးတွဲကင်းလဲဖို့သဘောတူခဲ့တဲ့တူရကီဟာလမ်းမကိုဦးတည်နေပြီဆိုပြီးတော့လည်းပြောဆိုခဲ့တာပါ။တူရကီဟာအမေရိကန်ကိုစိုးစိုးဝါးချင်နေတဲ့ရင်ဆိုင်ရအောင်လုပ်ခဲ့တယ်လို့လည်းမြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO စီးပွားပွဲတွေတက်ဖို့ဘယ်ဂျင်နိုင်ငံဘရက်ဆဲကိုရောက်လာတဲ့ဝန်ကြီးစပါကပြောဆိုသွားပါတယ်။အမေရိကန်သမ္မတပေါ်အရေးယူဖို့စုံစမ်းနေတဲ့လွှတ်တော်တကပိတ်ချားနာဝဲကိုအတင်းအဓမ္မဝင်ရောက်ခဲ့ကြတဲ့ Republican Party ကလွှတ်တော်အမတ်တွေကိုသမ္မတဒေါ်နယ်ထရန့်ကအားပေးရောင်းအင်ပြူတော်ကပြောဆိုလိုက်ပါတယ်။ဒါစင်နဲ့ချီရဲ့ Republican အမတ်တွေရဲ့လွှတ်ရကြောင်း9နိုင်လောက်ချားနာမှုတွေနှောင့်နှေးသွားတဲ့လွှတ်ရဟာသမ္မတကိုထောက်ခံတဲ့ကြီးမားတဲ့လွှတ်ရတစ်ခုဖြစ်နေအင်ပြူတော်ပြောခွင့်ရအမျိုးသမီး Stephanie Christian က Fox News သတင်းဌာနကိုပြောဆိုလိုက်တာပါ။ပါကစ္စတန်နိုင်ငံကဘာသာရေးထွတ်မြတ်နေရာတစ်ခုကိုအိန္ဒိယနိုင်ငံကစစ်လူမျိုးပြယာမှုတွေနေဆက်ဖြတ်ကျော်လက်ပတ်ခွင့်ပေးမဲ့တမန်ဝင်သဘောတူညီချက်ကိုနှစ်နိုင်ငံကြားဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်။စစ်ဘာသာရေးခေါင်းဆောင်ဂရုနာနက်၁၆ရာစုခေတ်ကကွယ်လွန်ခဲ့ရနေရာမှာတည်ဆောက်ထားတယ်လို့အစင်လာအဖြစ်ယုံကြည်ထားတဲ့ဂူဒေါ်ဝါဖျားချောင်းရှိရာပါကစ္စတန်နိုင်ငံကကတ်တာပူရာမျိုးကိုတည်ဆန့်လမ်းကြောင်းကနေအိန္ဒိယနိုင်ငံကစစ်ပြယာမှုတွေဗီဇာမလိုပဲနေဆက်ဖြတ်ကျော်ဝင်ရောက်ခွင့်ပေးမှာဖြစ်ပါတယ်။ဟောင်ကောင်ဒီမိုကရေစီလှုပ်ရှားသူလူငယ်ခေါင်းဆောင်တယောက်ဖြစ်တဲ့ဂျက်ရှူအောင်ကခရိုင်ကောင်စီရွေးကောက်ပွဲဝင်မှုတားဆီးခံရတဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ
်။ကြာသပတေးနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brighted Sonya ဖြစ်ပါတယ်။မနေ့ကတောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.